to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်ဧပြီလ20ရက်တောက်ကြနေညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532.51 အပြင်ပထမနာရီဝက်မှာလိုင်းလက်မီတာ190kHz 1509နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေလည်းနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါဒီညပဲသတင်းတွေကိုနားလောင်နေတူကြီးညာပေးသွားမှာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်က FBI ညွှန်ကြားရေးမှူးကောင်း James Comey ဒီအမျိုးသားလူမျိုးရေးအကြံပေး Michael Flynn ကိုဘဝပြောင်းလုပ်ခဲ့ပြီးတော့ဒီအတွေ့အကြုံတွေကိုစာအုပ်ရေးသားထုတ်ဝေရာကနေငွေကြေးအမျက်ဆုံးတွေရခဲ့တယ်ဆိုပြီးတော့ဆွဆွဲပြောဆိုသွားတယ်။ Washington မှာတွေ့ဆုံမှု American သမ္မတဒေါ်နယ်ထရမ့်ရဲ့ဖိတ်ကြားချက်ကို Russia သမ္မတ Vladimir Putin အနေနဲ့လက်ခံဖို့ဆန္ဒရှိကြောင်း Russia ဘက်ကတုံ့ပြန်ပါတယ်။ဒီလိုထိတ်တန့်ရောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မခွန်ညွေ။
ကောင်းပါပြီရှင်အခုညဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာနိုင်ငံတော်လျှို့ဝှက်ချက်အဥပဒေဖောက်ပြန်မှုနဲ့တရားစွဲခံထားရတဲ့ရိုက်တာသတင်းတောက်နှစ်ဦးကိုထောင်ချောက်ဆင်ဖမ်းဆီးခဲ့တာဖြစ်ကြောင်းတရလူပြသက်တည်ရဲရရှိကဒီကနေ့ထွက်ဆိုသွားပါတယ
်ရဲမှုရုပ်တည်ပုံကိုပြန်သတင်းပို့နေတာပြောအဲဒီဝါလုံးတို့ကိုအသာောက်ဆိုင်ထဲမှာဟိုဝါလုံးတွေဒီစားရဲတည်ပြီးတယ်ပေးပြီးတော့ဝါလုံးတို့ပြန်ထွက်မှာ
စီစဉ်တာတောက်နှစ်ဦးရဲ့အကျိုးဆောင်ရှင်းလင်းရေးတွေပြောပြချက်နဲ့အတူထုတ်လွှင့်ပေးမှာပါအခုလိုဖမ်းဆီးခံထားရတဲ့သတင်းတောက်တွေပြန်လွှတ်ပေးဖို့နိုင်ငံတကာကတောင်းဆိုနေတာတွေကိုလည်းတဆက်တမ်းနားဆင်ရပါမယ်ရှင်အဂရိလိုက်စားမှုလုပ်ပိုင်ခွင့်အာဏာအလွဲသုံးမှုတွေနဲ့ကျန်းမာရေးနဲ့အာဏာဝင်ကြီးဌာနကထိပ်ပန်းအရာရှိတဦးကိုလည်းဖမ်းဆီးလိုက်ပါတယ်။တပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်တို့ရဲ့ကြားကတိုက်ပွဲနဲ့တိုက်ပွဲကြားကဒေသခံတွေနေရပြန်ရေးရရက်မအေးဖြစ်နေတဲ့အခြေအနေတွေကိုလည်းနားဆင်ရမှာပါ။အခုရင်ဆုံးတော့တောက်ကြနေညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ပြောပြပါမယ်ရှင
်။ American သမ္မတ Donald Trump က FBI ညွှန်ကြားမှူးကောင် James Comey အမျိုးသားလူမျိုးရေးအကြံပေး Michael Flynn ကိုဘဝပြည့်အောင်လုပ်ခဲ့ပြီးတော့ဒီအတွေ့အကြုံတွေကိုစာအုပ်ရေးသားထုတ်ဝေရာကနေငွေကြေးအမျက်ဆုံးတွေလည်းရခဲ့ကြောင်းဆွဆွဲပြောဆိုသွားတယ်။လွန်ခဲ့တဲ့နှစ်အတွင်းထရမ့်နဲ့အဲ့ဒီအချိန်ကပြည်တော်စုစုံစမ်းစစ်ဆေးဘီရို FBI ညွှန်ကြားမှု James Comey တို့တွေ့ဆုံခဲ့ကြတာရင်းနဲ့ပတ်သက်ပြီးတော့ Comey ရေးသားထားတဲ့မှတ်တမ်းတွေဟာကြာသပတေးနေ့ကပေါက်ကြားလာခဲ့ပြီးတဲ့နောက် Twitter မှာ Trump ကအခုလိုရေးသားလိုက်တာပါကလင်ကကျစ် James Comey ဟာမှတ်တမ်းမှတ်ရာတွေကိုဖောက်ချလင်းညာခဲ့တယ်လို့ဘလုံးမမရေးသင့်တဲ့ဒီတတိယရန်စာစာအုပ်အမျိုးအစားရေးသားထုတ်ဝေရကနေငွေကြေးအမြောက်အများရရှိခဲ့တဲ့တစ်ချိန်ထဲမှာဘိုးချုပ်ကြီး Michael Flynn ရဲ့ဘဝကိုဖျက်ဆီးနိုင်ခဲ့တယ်ဒါဟာ American Standard Board နဲ့ကန့်ညီပါရဲ့လားအဲ့လိုဖြစ်တင်ပါရဲ့လားကျွန်တော်ကတော့အဲ့လိုမထင်ပါဘူးလို့ Trump ကရေးသားခဲ့ပါတယ် Congress လွှတ်တော်မှတ်တွေဖတ်ရှုလို့ရအောင်တရားရေးဌာနကကြာသပတေးနေ့ညပိုင်းမှာ Comey ရဲ့မှတ်တမ်းကိုထုတ်ပြန်ခဲ့ပြီးတဲ့နောက်အဲ့ဒီမှတ်တမ်းပြင်ပကိုပေါက်ကြားလာပါတယ်သမ္မတနဲ့တွေ့ဆုံခဲ့ခြင်းအတွင်းစကားပြောဆိုရမှာစိတ်ကတိကောင်းဖြစ်စရာအကြောင်းအရာတွေပါဝင်တယ်လို့ယူဆပြီးတဲ့နောက်အမှတ်စုရေးသားထားဖို့လိုတယ်လို့ယူဆပြီးတော့ရေးသားခဲ့တာဖြစ်ကြောင်း Comey ကပြောပါတယ်ဒီမှတ်တမ်းထဲမှာသမ္မတထရမ့်မှာ Flynn ရဲ့လှုပ်ဆုံးဖြတ်လုပ်ကဲမှုတွေနဲ့ပတ်သက်ပြီးတော့စိုးရင်ကြောင်းရေးသားထားပါတယ်။ရုရှားသမ္မတနဲ့တွေ့ဆုံခဲ့တဲ့အကြောင်းတွေကိုဒုသမ္မတ Mike Pence နဲ့တခြားစုံစမ်းစစ်ဆေးသူတွေကို Flynn ကပြောကြားရမှာလိမ့်လေပြောဆိုခဲ့တာကြောင့်သူ့ကိုသမ္မတကယာရုကနေဖယ်ရှားခဲ့ပါတယ်။အခုခါမှာတော့ Flynn ဟာ FBI ကိုအဲ့လိုလိမ်ညာထွက်ဆိုခဲ့တာတွေနဲ့ပတ်သက်လို့အပြစ်ရှိကြောင်းဝန်ခံထားပြီးတော့ရုရှားရဲ့အထူးစုံစမ်းစစ်ဆေးမှု Robert Mueller နဲ့လည်းတရားဥပဒေပေါင်းတွင်းကနေပဲပူးပေါင်းဆောင်ရွက်ပေးနေပါတယ်ခင်ဗျာ။
American ဘိုထောက်လိုင်းရေးအေဂျင်စီ CIA ညွှန်ကြားရေးမှူး Mike Pompeo ဟာမြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့ကိုသွားရောက်ပြီးတော့ခေါင်းဆောင် Kim Jong Un နဲ့လျှို့ဝှက်တွေ့ဆုံခဲ့တာက American ပြည်ထောင်စုနဲ့မြောက်ကိုရီးယားထိပ်သီးစီးပွားပွဲဖြစ်မြောက်ရေးလှုပ်အပ်တဲ့ဆောင်ရွက်ချက်တွေကိုလှုပ်ကိုင်လိုက်တဲ့အပေါင်းလက္ခဏာဆောင်တဲ့သင်္ကေတဖြစ်တယ်လို့ကြွမ်းကျင်သူတွေကပြောပါရယ် Pompeo ရဲ့တွေ့ဆုံပွဲကအဆင်ပြေချောမဲ့မှုရှိခဲ့တယ်လို့ကောင်းမွန်တဲ့စစ်ဆန်ရေးတည်ဆောက်နိုင်ခဲ့တယ်လို့လည်းသမ္မတဒေါ်နယ်ထရမ့်ကပြောပါရယ်ဒါမဲ့မေလာနောက်ပိုင်းမှာမဟုတ်ဂျွန်လအစောပိုင်းမှာသမ္မတထရမ့်နဲ့ခေါင်းဆောင် Kim တို့ကြားထိပ်သီးစီးပွားပွဲဖြစ်လာစေရေးကြိုးနှင်ပြင်ဆင်မှုတစ်စိတ်တစ်ပိုင်းဖြစ်နေခုလိုတွေ့ရောက်တာဖြစ်ပါတယ်။နျူကလ িয়ার ကင်းစင်ရေးဆိုတဲ့စကလုံးကိုအတိတ်ပဲဖွင့်ဆိုချက်ကွာခြားနေတာကထိတ်တိစီဝဲပဲဖြစ်မြောက်ရေးမှာအဟန့်အတားဖြစ်သွားစေနိုင်တယ်ဆိုပြီးကျွမ်းကျင်သူတွေကပြီးခဲ့တဲ့လမှာပြောဆိုခဲ့တာပါ။နျူကလ িয়ার ကင်းစင်ရေးအတွက် American ဘက်ကအချိန်တစ်ခုသတ်မှတ်ဖို့ရွယ်ပေမဲ့လည်းမြောက်ကိုရီးယားဘက်ကတော့ရေရှည်ဖြစ်လာနိုင်တဲ့ဒီလုံငန်းစဉ်အတွင်းသူတို့ကိုတဆင်ချင်းအလျှော့ပေးလိုက်လို့မဲ့အခြေအနေကိုရှာဖွေသွားမယ်သဘောရှိတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။
ဝါရှင်တန်မှာတွေ့ဆုံမှု American သမ္မတ Donald Trump ရဲ့ဖိတ်ကြားချက်ကို Russia သမ္မတ Vladimir Putin အနေနဲ့လက်ခံဖို့ဆန္ဒရှိကြောင်း Russia နိုင်ငံသားဝန်ကြီး Sergey Lavrov ကပြောကြားလိုက်ပါတယ်။နိုင်ငံပိုင်သတင်းဌာန RNA Novosti နဲ့တွေ့ဆုံမိမြန်ကန်အတွင်း Putin ဟာတွေ့ဆုံဆွေးနွေးပွဲအတွက်အဆင်သင့်ဖြစ်နေပြီလို့ပြောပါတယ်။အားလုံးသိထားတဲ့အတိုင်း American သမ္မတနဲ့တယ်လီဖုန်းဆက်သွယ်ပြောကြားခဲ့တဲ့အတိုင်းပဲဘာမှလျှို့ဝှက်ထားစရာမရှိပါဘူး။တွေ့ဆုံမှုဖိတ်ကြားခဲ့တယ်လို့ Putin ကိုအင်မီရောမှာတွေ့ဆုံခြင်းကြောင့် Trump ကပြောကြားခဲ့တယ်လို့လည်း Lavrov ကပြောပါတယ်။ ဖုန်းနဲ့ပြောကြားခြင်းအတွင်းပူတင်အနေနဲ့ဝါရှင်တန်ကိုလာလေပေါ့လာလေဖို့နှစ်ချိန်လောက်ဖိတ်ကြားခဲ့ကြောင်းနဲ့သူလည်းပဲရုရှားကိုလာလေဖို့ဆန္ဒရှိကြောင်းပြောကြားခဲ့တယ်လို့နိုင်ငံတိုင်းဝန်ကြီး Lavrov ကပြောကြားခဲ့ပါတယ်ခင်ဗျာ
။ April 9ရက်နေ့ကဒါရုလက်နက်နဲ့တိုက်ခိုက်ခံရတဲ့ဆိုပြီးဆွဆွဲမှုတွေရှိနေတဲ့ Syria နိုင်ငံဒူမာမြို့ကိုတွားရောက်ဖို့ Hunter ချင်းခံထားရတဲ့ဒါရုလက်နက်တာစီရဲ့နိုင်ငံကအဖွဲ့ OPCW စုံစမ်းစစ်ဆေးသူတွေကိုလုံခြုံရေးအစီအမံနဲ့တွားရောက်နိုင်ရေးမြို့တော် Damascus မှာဆွေးနွေးနေတယ်လို့ကုလသမဂ္ဂပြောခွင့်ရကပြောပါတယ်။လုံချုံရေးအရာဆိုရင်မူရရှိနေတဲ့အတွက်စုံစမ်းစစ်ဆေးသူတွေဒူမာမြို့ကိုတွားရောက်ရဟန်တာချင်းခံထားရတာပါစုံစမ်းစစ်ဆေးရမယ်နေရာမှာဘေးကင်းလုံခြုံမှုရှိမရှိအင်္ဂါနေ့ကတွားရောက်စစ်ဆေးတဲ့ကုလသမဂ္ဂလုံချုံရေးအဖွဲ့ကိုလက်နက်ငယ်တွေနဲ့ပစ်ပြီးတော့ပုံတလုံးဖောက်ခွဲတိုက်ခိုက်ခံခဲ့ရတယ်လို့ OPCW ကပြောပါတယ်အနည်းရှိတဲ့အခြေအနေဖြစ်နေတဲ့အတွက်လုပ်ငန်းတွေကိုတဆင်ချင်းလုပ်ကိုင်နေပါတယ်လို့ကုလအတွင်းရေးမှူးချုပ်ပြောခွင့်ရ Stephen Jurerik ကသတင်းထောက်တွေကိုပြောပါတယ်လုပ်ငန်းဆက်ဖို့အနည်းကင်းပြီးဆိုတာမျိုးလုံချုံရေးအဖွဲ့ဘက်ကအကြောင်းကြားလာရမှာဖြစ်ပေမဲ့လုံချုံရေးအခြေအနေကြောင့်စုံစမ်းစစ်ဆေးလုပ်ငန်းတွေဆိုင်ငံထားရတယ်လို့ OPCW အဖွဲ့ကောင်ဆောင်ကပြောပါတယ်စုံစမ်းစစ်ဆေးရမယ့်နေရာနဲ့ပတ်သက်ပြီးပြည့်ပြည့်အစုံဆုံးစုံစမ်းစစ်ဆေးနိုင်ခြင်းရှိတဲ့အခြေအနေကြောင့်ဓာတ်ရုပ်ပစ္စည်းစမ်းသပ်စစ်ဆေးဖို့ခက်ခဲသွားမှာကိုလက်နက်ရေးရာကြွမ်းကျင်သူတို့နဲ့အမေရိကန်တာဝန်ရှိသူတွေကဆိုရင်းနေပါတယ်
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တောက်ကြောင်ညဘက်သတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါရခင်ဗျာဖန်စီခံထားရတဲ့ writer သတင်းဌာနကမြန်မာသတင်းတော်နှစ်ဦးကိုပြန်လည်ပေးဖို့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Thought မှကြီး Samuel Brownback ကဂျာတာရီနေကတောင်းဆိုလိုက်ပါတယ
် And I do want to thank in particular the journalist community that has done a great deal of the early fact finding
သတင်းချက်တွေကိုဦးဖျက်ပြသအောင်ဆောင်ရွက်ခဲ့တဲ့သတင်းတော်တွေကိုကျေးဇူးတင်ပါတယ်ဖန်စီခံထားရတဲ့သတင်းတော်တွေလည်းရှိပြီးသူတို့ကိုလွတ်ပေးဖို့လိုသလိုပြည်ပခါတွေဖြစ်ပွားခဲ့တဲ့မြန်မာနဲ့ဒေသတွင်းမှာသတင်းတော်တွေအနေနဲ့လွတ်လွတ်လပ်လပ်သွားလာခွင့်ရှိသင့်ပါတယ်သတင်းလွတ်လပ်ခွင့်ရှိဖို့လိုအပ်ပြီးဒီလိုအခြေအနေမျိုးရှိမှသာဖြစ်ပျက်မှန်တွေကိုသိရမှာပါလို့သူကပြောသွားတာပါဘင်္ဂလားဒေ့ရှ်နိုင်ငံ Cox Bazar ဒေသတွင်းမှာရှိတဲ့ဒုက္ခသည်စခန်းကရိုဟင်ဂျာမွတ်စလင်တိုင်းနဲ့ချီကိုတွေ့ဆုံခဲ့ပြီး Brown Bag ကအခုလိုပြောလိုက်တာပါစစ်တပ်ရဲ့နေမင်းရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာမွတ်စလင်တွေထွက်ပြေးတင်းချောင်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းလိုက်လံစုံစမ်းနေတဲ့ writer သတင်းတော်နှစ်ဦးကိုမြန်မာအစိုးရကနိုင်ငံတော်လျှို့ဝှက်ချက်အုပ်ပရိနဲ့ဖန်စီယုံတင်စစ်ဆေးနေတာကြောင့်အခုလိုမျိုးဒီပြန်လွှတ်ပေးဖို့ကိုသူကတောင်းဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံရှေ့မြောက်ပိုင်းအဂရာတာလာမြို့မှာမနေ့ကျတာပိုင်းကတရားဝင်ဝင်ရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်18ဦးကိုအိန္ဒိယအရေးတော်ကဖမ်းလိုက်ပါတယ်ဒီထဲမှာအမျိုးသမီး3ဦးနဲ့ကလေးငယ်လေးဦးပါဝင်ပါတယ်ပုဂ္ဂလိကဘက်ကတစင်းနဲ့လိုက်ပါလာတဲ့ရိုဟင်ဂျာတွေဟာကွာဝါဟာတီမြို့ကနေညူဒေလီမြို့ကိုယထာစီဖို့စီစဉ်ထားတာပါတရင်ပေးချက်တစ်ခုအရရိုဟင်ဂျာတွေတင်ဆောင်လာတဲ့ကားကိုကြားဖြတ်ဆစ်ဆဲခဲ့တာဖြစ်တယ်လို့ရတပ်ဖွဲ့လက်ထောက်စုံစမ်းရင်းမှုရာဂျစ်ဒီဘရတ်ကပြောပါတယ်ဖမ်းဆီးထားတဲ့ရိုဟင်ဂျာတွေကိုဆစ်ဆဲမြင်မြန်ဖို့ရဲစခန်းမှာထိန်းသိမ်းထားပါတယ်ရိုဟင်ဂျာ6ဦးမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့ဒုက္ခသည်ကတ်တွေကန့်ဆောင်းထားပါတယ်ဒုက္ခသည်တွေအနေနဲ့အနောက်အရှက်ပေးတာမတရားဖမ်းဆီးတာနေရပြန်ပို့တာတွေမခံရအောင်ဆိုပြီး UNHCR ကဒုက္ခသည်ကတ်တွေထုတ်ပေးထားတာဖြစ်ပေမဲ့အိန္ဒိယနိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်4000လောက်မှာ16500ရို့ကိုရာကတ်တွေထုတ်ပေးထားနိုင်တယ်မှာပြည်ခရက်နဲ့ဩဂုလကမြန်မာလုံခြုံရေးတပ်ရဲ့အနေမြင့်ရှင်းလင်းမှုကြောင့်ရိုဟင်ဂျာ9000နီးပါးဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂကပြောဆိုထားသလိုတချို့ကနေဆက်ကိုဖျက်ပြီးတော့ဟိန္ဒူအများစုဖြစ်တဲ့အိန္ဒိယနိုင်ငံထဲကိုဖျက်ကျော်ဝင်ရောက်လာကြတာဖြစ်ပါတယ
်အာဖဂန်နစ္စတန်အရှေ့ဘက်ကနန်ဂဟာပြည်နယ်မှာကာလန်ဘုံပောက်ကွဲမှုကြောင့်လူ9ဦးထက်မနည်းသေဆုံးပြီးတော့10ဦးကျော်ဒဏ်ရာရသွားပါတယ်ဒီထိခိုက်ဒဏ်ရာရသူတွေဟာမကာမီနာခရင်ကနေပြည်နယ်မြို့တော်ဂျလလာဘာကိုအသွာအခုလိုတိုက်ခိုက်ခံရလို့ပြည်နယ်အစိုးရအရာရှိတွေက VOA ကိုပြောပါရခင်ဗျာ
မကြာခင်ရပိုင်းကကွယ်လွန်သွားတဲ့သမရဟောင်း George H.W. Bush ရဲ့ဂရောဘာဘရာ Bush ရဲ့ရုပ်အလောင်းကိုဒီကနေ့ Texas ပြည်နယ် Houston မြို့မှာပြည်သူအများနောက်ဆုံးအကြိမ်ဂါရပြုနှုတ်ဆက်ခွင့်ရမှာပါ။သမရဟောင်း Bush နဲ့ Miss Bush တို့အတူတက်ရောက်လျက်ရှိတဲ့ Houston မြို့က Episcopal ဘုရားကျောင်းမှာသမရဟောင်းဂရောရဲ့ရုပ်အလောင်းကိုထားရှိတာပါ။ဇာပနအခမ်းအနားကိုတော့တိဘုရားကျောင်းမှာပဲစနေနေကြရင်ကျင်းပမှာဖြစ်ပါတယ်။သမရဟောင်း George H.W. Bush ရဲ့ဇနီးသမရ George W. Bush ရဲ့မိခင်ဖြစ်သူဘာဘရာ Bush ဟာအချိန်တော်ကြာကျမ်းမာရေးအခြေအနေဆိုးဝါးပြီးတဲ့နောက်ပြီးခဲ့တဲ့အင်္ဂါနေ့ကပဲကွယ်လွန်သွားတာဖြစ်ပါတယ်။ကွယ်လွန်ချိန်မှာတော့အသက်60နှစ်ရှိပါပြီ။
Washington, the voice of America, VOA.
2018ခုနှစ်ဧပြီလ20ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နားလောင်လို့ပြောပြပေးသွားကြတာပါရှင်။အခုကစပြီးနောက်ဆုံးရထားတဲ့မြန်မာပြည်ဆိုင်ရာသတင်းလွှာတွေသတင်းဆောင်ပါတွေစက်တိုက်နားဆင်ရပါမယ်။နိုင်ငံတော်လျှို့ဝှက်ချက်အဥပဒေဖောက်ပြမှုနဲ့တရားစွဲဆိုခံထားရတဲ့ writer သတင်းတောက်နှစ်ဦးကိုဒီကနေ့ဆက်လက်ရုံးထုတ်စစ်ဆေးရမှာသတင်းသမားတွေကိုအထက်အမိန့်အရာထောင်ချောက်ဆင်ဖမ်းဆီးခဲ့ကြောင်းတရားလူပြသက်သေတဦးဖြစ်တဲ့ရဲအရာရှိကထွက်ဆိုသွားပါတယ်။အကျိုးဆောင်ရှင်တွေကတော့သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုလျှို့ဝှက်အထောက်အထားတွေပေးအပ်ခဲ့မှုနဲ့ဆက်နွယ်ပြီးအရေးယူခံထားရတဲ့ဒုရဲမှုရဲမှုမိုးရံနိုင်ရဲ့ထွက်ဆိုချက်အပေါ်မှာအခြေခံပြီးအမှုတွေတွေလွတ်မြောက်ရေးကြိုးပမ်းသွားမယ်လို့ပြောပါတယ်။အပြည့်စုံကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ်ရှင်
။ဖန်စီကန်ရိုက်တာသတင်းတောက်နူးမှုကိုဒီကနေ့ရန်ကုန်တိုင်းမြောက်ပိုင်းခရိုင်တရားရုံးမှာစစ်ဆေးရမှာဒူရဲတက်ကြက်နိုင်လင်းဆိုသူနဲ့နောက်တဦးတို့ကရိုက်တာသတင်းတောက်နှစ်ယောက်နဲ့ရန်ကုန်မြို့ကစားတော့ဆိုင်ဒီဆိုင်မှာချင်းဆိုပြီးဖန်စီဖို့စီစဉ်ခဲ့တဲ့အကြောင်းတရားလူပြတပ်တည်သူဖြစ်တဲ့အမတ်ရှိလုံညုံရင်ရဲတပ်ရင်းကဒူရဲမှုမိုးရံနိုင်ကတွတ်ဆူခဲ့တာပါ။သတင်းတောက်နူးကိုတပ်တေကန်ထောက်ထားတွေပေးပြီးဖမ်းဆီးနိုင်အောင်ရဲမှုချုပ်တင်ကိုကညွှန်ကြားခဲ့ကြောင်းလဲပထမဆုံးအချိန်တရားခွင်ကိုရောက်ရှိလာတဲ့ဒူရဲမှုမိုးရံနိုင်ကထွက်ဆိုခဲ့ကြောင်းအကျိုးဆောင်ရှင်းနေဦးခင်မောင်စောကပြောပါတယ
်။အဲလင်းကအဲတင်ကိုကိုရဲမှုချုပ်တင်ကိုကိုပြန်တင်ပို့နေတာပြောအဲဒီဝါလုံးတို့ကိုအဲစားတော့ဆိုင်တစ်ခုထဲမှာခေါ်သွားပြီးတော့အဲစားတော့ဆိုင်ထဲမှာဟိုလုပ်တယ်ဒီစားရက်တွေပြီးတယ်ပေးပြီးတော့ဝါလုံးတို့ပြန်ထွက်မှာအဲဒီဟိုဟာလေးနဲ့စီစဉ်ထားတဲ့အတိုင်းပေါ့လေအဲဒီလုံမြေတပ်ဖွဲ့တွေကဝါလုံးကိုဖမ်းနေဆိုတဲ့အကြောင်းပြန်ပြီးတော့တည်ပို့နေတယ်လို့သူကြားရတယ်ဆိုပြီးတော့အလားဟိုဟာထွက်သွားတာအဲအဲရဲရဲကြီးလို့လည်းအကုန်ပြောတယ်အဲဝါလုံးကိုလွတ်သွားလို့ရှိရင်တော့မင်းတို့ကောင်တွေအကုန်လုံးချိုးလေးရောက်သွားမယ်လို့ဝါလုံးငောက်တယ်တဲ့နောက်ပြီးတော့မှအဲဒီဟိုဝါလုံးနဲ့မတွေ့ရသေးဘူးဆိုတော့နိုင်လင်းကိုအဲအဆိုရဝါလုံးရှိကိုဖုန်းဆက်လိုက်တွေ့မယ်လို့ပြောလိုက်ဆိုပြီးတော့ဆက်ခိုင်းတယ်တဲ့အဲဆက်ခိုင်းပြီးတဲ့အခါကျတော့နိုင်လင်းကိုไอ้ใส่อะทุณทุบี้เลยไอ้อะหูบาลุเล็ดเนี่ยโหแท้ยาวแท้สุบิပြောเลยนะแล้วตรอจาเลยตรอจาเลยป่ะยานะตรอกะลีจาเลยคันจาเลยไอ้หัวเนี่ยไนลินเนี่ยโหเตียวเนี่ยเปียยောက်ล่ะเลยยောက်ล่ะပြီးတော့ไอ้ไข่เนี่ยไดลุกแกบีหัวลุเนี่ยพับมิดွားบีပြောเลย
ไรเตอร์ตรีนอนูဖြစ်တဲ့ကိုအလုံးနဲ့ကိုကျော်စိုးတို့ကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလတည်းဖမ်းဆီးခဲ့ချိန်မှာတော့လုံညိုကြီးရဲ့တပ်ဖွဲ့ကဒူရဲမှုမိုးရံနိုင်တဲ့ရဲတပ်ကြီးခင်မောင်လင်းတို့နှူးကိုလည်း1923ခုနှစ်မြန်မာနိုင်ငံအစိုးရလူဝတ်ချက်ဥပဒေပုံမှန်ရဲစည်းကမ်းထိန်းသိမ်းဥပဒေနဲ့အရေးယူမှာဖြစ်ကြောင်းအာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့တာပါဒူရဲမှုမိုးရံနိုင်တဲ့ထွက်ဆိုချက်ပြီးမှာပဲဥပဒေအရာရှိကရဲစစ်ဆေးချက်နဲ့တရားရုံးမှာထွက်ဆိုချက်မကန့်ညီတဲ့အတွက်မယုံကြည်တိုက်တဲ့တပ်တွေအဖြစ်သတ်မှတ်ဖို့ရှောင်လဲခဲ့တာပါတရားလူဘက်ကရှောက်လဲချက်အပေါ်နှစ်ဖက်ရှိနေတွေနောက်တစ်ချိန်ယုံကြည်မှရှောက်လဲဖို့စီစဉ်ထားကြောင်းလဲအကျိုးဆောင်ရှိနေနောက်တူးဖြစ်တဲ့ဦးတန်းစောအောင်ကပြောပါတယ
်ဟိုရဲစကူတရားရဲစကူခေါ်တာပေါ့နော်ဒီရဲစီမှာထွက်ထားတဲ့ထွက်ချက်တွေနဲ့ဒီအရုံမှာထွက်ထားတဲ့ထွက်ချက်တွေကိုလည်းရှိတာလေဒီ160နဲ့ရာဇင်းကျင်းလုံး160နဲ့ရာတိုက်ဆိုင်စစ်ဆေးရနောက်တခါနောက်ဆုံးအခုကျွန်တော်တို့ပြီးသွားတဲ့အဆင့်ကပဲပြတ်သွားလဲဆိုတော့ဒီဥပဒေရာရှိဘက်ကဒီရဲမှုတူရဲမှုမုံရနိုင်ဟိုမယုံကြည်ထိုင်တော့တည်ဖြစ်ကြအောင်ပေါ့နော်ပြညာဖို့အတွက်လျှောက်တယ်အဲ့ဒီဟာကိုကျွန်တော်တို့ကတန့်ကွက်ထားတဲ့အတွက်နားမဲ့ယုံကြည်မှနှစ်ဖက်တစ်တစ်နဲ့လျှောက်လို့ကြပေးရမယ်အဲ့ဒါကိုရုံးအောင်ကြားနာမယ်ပေါ့
ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုရခိုင်မင်းနဲ့မောင်တော်ဘူတိတောင်ဒေတာကလုံညုံကြီးတာဝန်ထမ်းဆောင်ပြီးပြန်လာတဲ့တပ်ဖွဲ့ဝင်တွေကိုချီးကပ်ပြီးတပ်ဖွဲ့နဲ့တပ်ဆိုင်နဲ့လုံညုံကြီးစာရွက်စာတမ်းတွေကိုပြပသတင်းဌာနတွေကိုပေးပို့ဖို့ရည်ရွယ်ချက်နဲ့တရားမဝင်သတင်းရယူဆောင်ရွက်ခဲ့လို့1923ခုနှစ်မြန်မာနိုင်ငံအစိုးရလိုအပ်ချက်ဥပဒေပုံမှန်တုံးနဲ့အမှုဝင်ထားခဲ့တာဖြစ်ပါတယ်ဒီမှုကိုစွဲချက်မတင်ပဲပလက်ဖို့ရှောက်ထားခဲ့တာကိုလည်းပြီးခဲ့တဲ့ရုံကြီးမှာတရားသူကြီးကပယ်ချခဲ့ပါသေးတယ်။တရားလူပြသက်တင်25ရောက်တင်ပြထားခဲ့ပြီးတော့18ရောက်ကိုစစ်ဆေးပြီးပြပါတယ်။လာမယ့်15ကြိမ်မြောက်ရုံကြီးကိုတောက်ကြနေမှာထပ်မံချင်းစုခဲ့ပါတယ်ခင်ဗျာ။
ကိုထောင်ခန့်ပြပြသွားတာပါရှင်အခုလိုနိုင်ငံတော်လျှို့ဝှက်ချက်ဥပဒေဖောက်ပြမှုနဲ့ရင်ဆိုင်နေရတဲ့ writer သတင်းတောက်မြန်မာသတင်းသမားနှစ်ဦးကိုဆက်လက်ရုံးတင်စစ်ဆေးနေတဲ့အချိန်မှာပဲသူတို့နှစ်ယောက်ပြန်လွတ်မြောက်ရေးနိုင်ငံတကာကတိုက်တွန်းတောင်းဆိုမှုတွေလည်းဆက်လက်ထွက်ပေါ်နေပါတယ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်သံအမတ်ကြီး Sam Brownback ကလည်းသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လွတ်ပေးဖို့တိုက်တွန်းခဲ့ပါတယ်အပြည့်စုံကိုကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
ဘင်္ဂလားဒေ့ရှ်နယ်စပ်ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်သံအမတ်ကြီးဆမ်ဘရောင်းဘက်ကရခိုင်ပြည်နယ်အရေးသတင်းစုံစမ်းဖော်ထုတ်ခဲ့တဲ့ Writers သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ
် And I do want to thank in particular the journalist community that has done a great deal of the early fact finding and there are journalists that are in jail and they should be released.
တင်းတော့အတိုင်းဝိုင်းကိုကျွန်တော်ကျေးဇူးတင်ပါတယ်။ကြီးမားတဲ့လှုပ်ဆောင်ချက်တွေအတွက်အထူးသဖြင့်ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးအစောပိုင်းမှာတင်းချက်လက်တွေရယူခဲ့လို့ဖန်ဆီးခံရတဲ့တင်းတော့တွေကိုပြန်လွှတ်ပေးတင်ပါပြီ။တင်းလွတ်လပ်ခွင့်ကိုလေးစားတဲ့အနေနဲ့တင်းတော့တွေကိုမြန်မာနိုင်ငံတဲမှာရောဒေတာတွေမှာပါလွတ်လွတ်လပ်လပ်သွားလာလှုပ်ရှားခွင့်ပေးတင်ပါတယ်။ဒီလိုမျိုးကိစ္စတွေကိုဖော်ထုတ်ဖို့အတွက်တင်းလွတ်လပ်ခွင့်ရှိဖို့လိုပါတယ်။
နိုင်ငံတော်လျှို့ဝှက်ချက်ဥပဒေဖောက်ပြက်မှုနဲ့အဖမ်းဆီးခံရတဲ့ Riders သတင်းတောက်ကိုဝါလုံးနဲ့ကုကျော်စိုးဦးတို့နှစ်ဦးရဲ့အမှုကိုဧပြီလ20ဒီကနေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာ14ချိန်မြောက်ရုံးထုတ်စစ်ဆေးခဲ့ပြီးအမှုအခြေအနေနဲ့ပတ်သက်လို့အားရမီကြောင်းနဲ့သတင်းဖော်ထုတ်တင်ပြမှုတွေအတွက်မကြသေးခင်ကကမ္ဘာပိုလီစာဆုရခဲ့တဲ့ Riders သတင်းတောက်တွေအတွက်ဂုဏ်ယူမိကြောင်းရုံးထုတ်လာစဉ်မှာကိုဝါလုံးကပြောသွားပါတယ်
ဟိုကျွန်တော်အင်ဗန်မအားရပါတယ်ဟိုအဓိကတော့ဟိုအမှုနဲ့ပတ်သက်လို့တော့ကျွန်တော်ပြီးမှကျွန်တော်ပြောမှာဖြစ်ပါတယ်ဟိုကျွန်တော်တို့သတင်းစကားတွေကကဘာမှဟိုအင်ဗန်မဂုံယူစရာကောင်းတဲ့ဟိုလုံရက်တွေကျွန်တော်တို့လုံပြနိုင်ငယ်အခုဖြစ်ကျွန်တော်တို့မြန်မာသတင်းစကားတွေကလည်းပဲကဘာတယ်မှာမညံဘူးဆိုတာကိုကျွန်တော်ပြောချင်ပါတယ်ဟိုကုစိုးစရာတို့အခုလိုရသွားတာကိုကျွန်တော်အင်ဗန်မဝမ်းသာပြီးတော့ထောင်ထဲမှာနေရပေမဲ့လို့ကျွန်တော်အားထက်ပါတယ
်မကြမ်းသေးမီကနိုင်ငံတော်သမ္မတကလူငယ်ချမ်းသာအခွင့်အရေးပေးခဲ့တာကြောင့်ဒီတစ်ပတ်ရုံးချင်းမှာသူခင်မွန်ပြန်လွတ်လာမယ်လို့မျှော်လင့်ထားပေမဲ့အခုတော့စိတ်ပျက်စရာအခြေအနေတွေနဲ့ရင်ဆိုင်နေရကြောင်းအဖမ်းဆီးခံ Riders သတင်းတော့ကိုကျော်စိုးဦးရဲ့ဇနီးမတ်ချစ်စုဝင်းကပြောပါတယ
်ပဲ့ရုံးချင်းကတော့အကုန်ဒီမဲချက်တွေထားတာပေါ့နော်စီတောင်းတယ်ဒီပဲ့ကတော့တိတ်ပြီးတော့ဒီမဲချက်တွေအကုန်ပြက်စစ်ကုန်တော့စိတ်ကတိတ်ပြီးတော့မပါတော့
ဘူး Riders သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုပြန်လွှတ်ပေးဖို့ American ပြည်ထောင်စုဗြိတိန်အပါအဝင်ကုလသမဂ္ဂနဲ့ဥရောပသမဂ္ဂတို့ကပါတောင်းဆိုခဲ့ကြသလို AI HRW စတဲ့လူအခွင့်အရေးအဖွဲ့တွေနဲ့ RSF CBJ စတဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်အဖွဲ့တွေကပါတောင်းဆိုထားကြပါတယ် Riders သတင်းဌာနကတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကို2018မတ်လဇန်နွန်းကနယူးယောက်မှာကျင်းပတဲ့အခမ်းအနားတစ်ခုမှာဘာရွန်စုကိုချီးမြှင့်ထားပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်ကျမရေးနဲ့အားကစားဝန်ကြီးဌာနလက်အောက်မှာရှိတဲ့အစားအသောက်နဲ့ဆေးဝါးကုကဲရေးဦးစီးဌာန FDA ကညွှန်ကြားရေးမှူးချုပ်ကိုလုတ်ပိုင်ခွင့်အာဏာအလွဲသုံးမှုနဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကတရားလိုပြုပြီးတိုင်ကြားခဲ့ပါတယ်။ဒီကနေ့နေပြည်တော်ကောင်စီစဘူတိရိမြို့နယ်ရဲစခန်းမှာအမှုဖွင့်ခဲ့တာဖြစ်ပြီးအခုဆိုရင်စတင်အရေးယူဆောင်ရွက်နေပြီဖြစ်တဲ့အကြောင်းအသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကစူးစီးတင်ပြထားပါတယ်ရှင်
။အစားအသောက်နဲ့ဆေးဝါးကုကဲရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကိုအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကနေပြည်တော်ကောင်စီစဘူတီးမြို့နယ်ရဲစခန်းမှာဒီကနေ့ကစပြီးမှုဖွင့်လိုက်တဲ့အတွက်ဖမ်းဆီးခံရပြီးစုံစမ်းစစ်ဆေးမှုတွေကိုစတင်ပြုလုပ်နေပြီဖြစ်ပါတယ်။လုတ်ပိုင်ခွင့်အာဏာကိုအလွဲသုံးပြီးနေအိမ်အတွက်ဆောက်လုပ်ရေးသုံးပစ္စည်းတွေ၊အိမ်ညွင်သုံးဆောင်ပစ္စည်းတွေနောက်ထပ်ပိုင်ဆိုင်တဲ့မြေကွက်ပေါ်မှာခြံစည်းရိုးကာသာတစ်ထပ်တိုက်တစ်လုံး၊ကားကိုယ်တော်ပါနှစ်ထပ်တိုက်တစ်လုံး၊ရေကူးကန်နဲ့အခြားပိုင်ဆိုင်မှုတချို့စုစုပေါင်းငွေကျပ်3,500ကိုကုမ္ပဏီတစ်ခုစီကနေ2019ခုနှစ်ထဲမှာရယူခဲ့တဲ့အတွက်အဂတိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကကင်ကြပ်ဖွင့်အရေးယူခဲ့တာလို့ဆိုပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနလောက်ကစီမံကိန်းအဆောက်အုံတွေအရေးသွေးမပြေတာဌာနအကြီးအကဲတချို့ပြည်သူ့ဗန္နာကိုကိုကျိုးအတွက်သုံးနာနဲ့ပတ်သက်ပြီးအရေးယူပေးဖို့တိုင်ကြားထားတဲ့အတွက်အဂတိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးခဲ့တာဖြစ်ပါတယ်။ရေးယူဆောင်ရွက်နေရတဲ့ပတ်သက်ပြီးအဂတိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးဟန်ညွန်းကအခုလိုရှင်းပြပါဗျ
။၎င်း၏လုတ်ပိုင်ခွင့်အာဏာကိုအလွဲသုံးစားပြုလုပ်ပြီးတော့မှသိန်းပေါင်းကျပ်သိန်း 1,500 ကျော်ကိုအသာဦးဆောက်လုပ်တင်တာကိစ္စနဲ့ပတ်သက်ပြီးတော့ကုမ္ပဏီတစ်ခုကြီးကနေပြီးတော့တောင်းခံရယူခဲ့တယ်ဆိုတဲ့သွေးကျစ်ဖြစ်ပါလေခင်ဗျာကျွန်တော်တို့ဖွင့်ထားတဲ့ရေစခန်းကိုပထမသတိပြုတဲ့တိုင်းကျဖွင့်ထားတာကနေပြည်တော်ကောင်စီနေမီတွေကသဘူတီတီရေစခန်းဖြစ်ပါတယ်
ကော်မရှင်ကနေပြည်တော်ကောင်စီသဘူတီမြို့နယ်ရေစခန်းမှာအမှုဖွင့်ပြီးရဲ့နောက်မှာရေတပ်ဖွဲ့ကဒေါက်တာတန်းထွတ်ကိုဒီနေ့နေ့လယ်ပိုင်းကဖမ်းဆီးလိုက်တာဖြစ်ပါတယ်ရေတပ်ဖွဲ့ကသဘူတီမြို့နယ်တရားရုံးမှာအချုပ်ရမန်တောင်းခံမှုစီစဉ်နေပြီးအမှုအသေးစိတ်ကိုပြောပြလို့မရနိုင်သေးကြောင်းစခန်းတာဝန်ခံတဦးကအခုလိုပြောပါတယ်
ဟုတ်ကဲ့အဲ့မုန်းနေပတ်သက်ပြီးကျွန်တော်တို့ဆောင်ရနေတော့မှရှိလို့ဖြေလို့မရသေးဘူးခင်ဗျာ။နောက်ကျွန်တော်အကြောင်းဆုံးသိတဲ့ခါကျရင်ကျွန်တော်တို့အကုန်ချပြသွားမှာပါ။ဟုတ်ကဲ့။ကဲလောလောဆယ်ကျွန်တော်တို့လည်းလောက်ကန်ဆောင်ရနေတော့ဖြစ်နေတယ်နော်။ကျွန်တော်ဘာမှပြောလို့မရသေးဘူး။ဟုတ်ကဲ့ဗျာ။အခြေသေးတယ်မှာဟုတ်ကဲ့ဟုတ်ကဲ့
။အာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အနေနဲ့ဒေါက်တာတန်းထွတ်ကို2013ခုနှစ်အာဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန် 56 နဲ့ပထမသတင်းပေးတိုင်ကျဖွင့်ရေးယူခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာအစိုးရပြုပြင်ပြောင်းလဲလုပ်ငန်းတစ်စိတ်တစ်ပိုင်းအဖြစ်နဲ့အာဂတိလိုက်စားမှုတိုက်ဖြတ်ရေးတွေကို ပုံမကျိုးပန်းသွားမှာဖြစ်ကြောင်းသမရဦးဝင်းမြင့်ကနှစ်သက်ကိုမိန်ကုံးမှာပြောကြားပြီးရပိုင်းအတွင်းမှာပဲအစိုးရထိပ်တန်းအရာရှိတဦးစုံစမ်းစစ်ဆေးခံခဲ့ရတာလည်းဖြစ်ပါရဲ့ခင်ဗျာ
ကုစော်ထက်စုံစမ်းတင်ပြခဲ့တာပါရှင်မြမတက်မတော်နဲ့ကချင်လွတ်လပ်ရေးတပ် KIA တို့ကြားတိုက်ပွဲပြင်းထန်နေတဲ့ကချင်ပြည်နယ်တနိုင်းမြို့နယ်မှာပိတ်မိနေတဲ့ကျေးရွာသားတွေကိုကချင်ပြည်နယ်အစိုးရအဖွဲ့ကစတင်ပြီးအကူအညီတွေပေးနေပါပြီ။နယ်မြေရှင်းလင်းပြီးပြီဖြစ်လို့နေရပ်ပြန်နိုင်တဲ့အကြောင်းမြမတက်မတော်ကကြေညာထားပေမဲ့လည်းဒေသခံတွေကတော့နယ်မြေအခြေအနေမတည်ငြိမ်သေးဘူးလို့ယူဆတဲ့အတွက်မပြတ်နိုင်သေးကြဘူးလို့ဆိုပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းချေစိုက်ဖီယိုမြမပိုင်းသတင်းတောက်နိုင်ကုန်းအိမ်ကပြောပြမှာပါရှင
်။ဟုတ်ကဲ့ပါ။ကချင်ပြည်နယ်တနိုင်းဟူကောင်းဒေသမှာမြမတမတော်နဲ့ကချင်လွတ်လပ်ရေးတမတော် KNA တို့ကြားတိုက်ပွဲတွေကြောင့်ဘေးလူရာကိုဆွဲပြေးနေရတဲ့စစ်ဆောင်တွေမူလရရွာမှာပြန်လည်နေထိုင်လို့ရပြီဖြစ်ကြောင်းတမတော်ကလည်းကြေညာပြီးနောက်ပိုင်းမှာကချင်ပြည်နယ်စစ်ရဖွဲ့ကလည်းစစ်ဆောင်တွေအတွက်ဂူကြီးထောက်ပမှုတွေစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်စစ်ဆောင်ရွာသားတွေအတွက်ပြည်နယ်စစ်ရကလည်းဦးစီးပြီးတော့အကူအညီပေးဆောင်နေပြီလို့ကချင်ပြည်နယ်စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဦးမြတ်သိန်းကခုလိုပြောပါတယ
်အဲ့ဒီကိစ္စဂူကြီးဟိုကြီးကပဲတွားပြီးမှပြရပါခင်ဗျာ။ဟာတို့ဒီတလောက်ကတော့ဌာနဘာတို့တော့ထောက်ပံ့တယ်လို့ပဲသိရတယ်
။ကချင်ပြည်နယ်ကကြက်ချီနေတဲ့ဌာနဆိုင်ရာတွေပါဝင်တဲ့ကုညီကယ်ဆယ်ရေးဖွဲ့ရင်တန်းဟာထောက်ပံ့ရေးပစ္စည်းတွေနဲ့တူမနေ့ညနေပိုင်းမှာသနိုင်းဒေတာဘက်ကိုဆက်ခွာသွားတယ်လို့သနိုင်းမြို့စစ်ရှောင်းကုညီပေးရေးဖွဲ့ဥတန်ကွန်းကပြောပါတယ
်။သနိုင်းမရောက်ခင်ငားမိုင်လမ်းချကနေအောင်ဘက်ကိုသွားတဲ့လမ်းကနေဝင်သွားပြီလို့ကြားတယ်။အဲ့ဒီစစ်ချင်းရေးဖွဲ့ဒီကားနဲ့သွားတဲ့အဖွဲ့လေသူတို့ဒီအလန်ဒီနဲ့ကားစီးဆောင်အားစီးကိုကြားတယ်
ပြည်ကရဧဘရလ၁၇ရက်နေ့ကတည်းကတနိုင်းမြို့နယ်ဘက်မှာတမရုံနဲ့ KIA တို့ရဲ့တိုက်ပွဲတွေအတွင်းအောင်လော့ရွာနဲ့ပဝင်းကျင်ကျေးရွာကရွာသား၂000ခန့်ဟာစစ်ပီးလွရာတောတောင်နဲ့ထွက်ပြေးသိမ်းရှောင်နေရပါတယ်။စစ်ရှောင်တွေအနေနဲ့တနိုင်းမြို့တဲကိုသိမ်းရှောင်လာချိန်ပေမဲ့လည်းတမရုံဘက်ကနေဟန်သားပိတ်ဆို့ထားလို့တောဆက်မှာပဲတောင်းတင်နေခဲ့တာတပတ်ကျော်ကြာမိပြီဖြစ်ပါတယ်။ကချင်ပြည်နယ်တနိုင်းဒေသကစစ်ရှောင်ရွာသားတွေအနေနဲ့ KIA နဲ့ဆက်သွယ်မရှိတဲ့သူတွေမိမိတို့နေရင်းရွာကိုပြန်နိုင်ကြောင်းဧဘရလ၁၈ရက်နေ့မှာမြမတမရုံဘက်ကကြေညာထားပေမဲ့ဒေသတွင်းမတည်ငြိမ်သေးတဲ့အခြေအနေကြောင့်စစ်ဆောင်တွေရွာမပြန်ရဲကြဘူးလို့ကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းကဥစော်ချက်ကပြောပါတယ်
သူတို့တပ်တော်အနေနဲ့နေမရှိနေတဲ့ကုလပြုတ်ခါကြီးစားတော်ကအကြိခါတော့သူတို့တာဝန်ယူပါမယ်ဆိုမှတပ်တော်ထားတာရှိတယ်။အဲဒီလူသူကတော့မလာရဲကြဘူးပေါ့တိုးရမှာပဲနေနေကြတယ်။ဒီလူသူကလည်းတပ်တော်အနေနဲ့အမှခိုင်လုပ်ပြီးမှနေနေဆိုတော့ပေါ်ဘက်ကလည်းနောက်ဆုံးတော့ဒီလူသူတွေပြန်ကြတာခံဖြစ်လာမှကြောက်လို့မြင်ပါပါ။အဲ့ဒါကြောင့်မလာတာလေ
။လက်ရှိတနိုင်းမြို့နယ်အောင်လော့ရွာနဲ့ပဝင်းကျင်းမှာတပ်မတော်နဲ့ KNU တပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားနေစေလို့ KNU ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကပြောပါတယ်
ကျေးရတဲ့အခါနေနေကြည့်နေတဲ့အောင်တော့တဝန်းချင်မှာတိုက်ပွဲတွေကိုပြန်ဖြစ်တယ်ဆိုတဲ့သတင်းကတော့ကြားပါတယ်ဒီလိုလိုတက်ကြတဲ့လာတဲ့ဒီမှဖြစ်ပါတယ
်ဧပြီလ3ရက်နေ့စပြီးကနေ့ထိမြန်မာတမရုံနဲ့ KIU တို့ကြားစစ်ရေးတွေသိမ်းမှလာနေခဲ့တာပါတမရုံနဲ့ KIU တို့ကြားတိုက်ပွဲဖြစ်ပွားနေရတာဟာ KIU အနေနဲ့ NC လမ်းကြောင်းကိုလက်မခံတာကြောင့်လို့လဲဝေဖန်ပြောဆိုမှုတွေရှိနေပါတယ်KIO အနေနဲ့ကတော့ NC လမ်းကြောင်းဟာပြည်ပဆိုမှုမရှိလို့လက်မှတ်မထိုးတာဖြစ်ကြောင်း KIO ပြန်ကြားရေးတာဝန်ကဘူမူကြီးနော်ဘူကဆက်ပြောပါတယ
် NC ဆိုတော့KIO နဲ့ပါဝင်ပြီးမှဆွေးနွေးကြတဲ့အရာဖြစ်ပါတယ်အမေအဒီ NCA ဆိုတဲ့နေရာမှာကေဝတာမဟုတ်ပါဘူးခြားဒိုက်တာနဲ့နဲ့ကြိုက်ပြအာလုံးကသူတို့ကကျလက်လောက်ပဲအချက်လက်တွေမရှိတဲ့အခါကျတော့လက်မထူးဘူးဆိုတာကတော့ဟန်တာဖြစ်နေတယ်ကေဝလည်းအဲ့ဒါကြောင့်လက်မမထူးတာဖြစ်တယ်
2017ခုနှစ်မေလကစပြီးတော့တပ်မတော်နဲ့ KIU အကြားတကြောပြန်စစ်ရေးပဋိပက္ခတွေဖြစ်ပွားခဲ့ပြီးနှစ်ဖက်တိုက်ပွဲကြောင့်ဒေသခံပြည်သူသသိန်းကျော်စစ်ဘေးသိမ်းရှောင်နေရပါတယ်KIU ဟာ FENCC ခေါ်ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီမြောက်ပိုင်းမှာမဲ့အဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ
။တော်ရရှင်များရှင်မြမအစိုးရရဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်တွေကိုအချုပ်ချာအာဏာရဲ့မူလပိုင်ရှင်ဖြစ်တဲ့ပြည်သူလူထုနဲ့နီးစပ်တဲ့အောက်ခြေကစတင်မှာဖြစ်ကြောင်းသမရဦးဝင်းမြင့်ကနေ့တကူမိန့်ခွန်းမှာပြောကြားသွားပါတယ်။ပြည်ပြင်ပြောင်းလဲမှုတွေနဲ့အံဝင်တဲ့သူတွေကိုလည်းအရေးအသွေးရှိသူတွေနဲ့အစားထိုးသွားမယ့်အကြောင်းပြောကြားခဲ့တာပါ။အစိုးရအုပ်ချုပ်မှုပြုပြင်ပြောင်းလဲရမှာဘေကန်နာတွေဘေထာနာတွေမှာအပြောင်းလဲတွေလုပ်ဖို့လိုအပ်နေပါလေလူမှန်နေရာမှန်ဖြစ်ဖို့ဘယ်လိုလူတွေကိုဖယ်ရှားပြီးဘယ်လိုပုံကိုမျိုးတွေကိုနေရာပေးသင့်ပါသလဲဆိုတာကို VOAS နေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOAS ဖုန်းနံပါတ်1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်။ VOA ရဲ့တောက်ကြနေ့ညပိုင်းစီစဉ်တွေနှာစင်နေကြရတာဖြစ်ပါရရှင်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတကြားထိပ်သီးဆွေးနွေးပွဲကျင်းပဖို့ပြင်ဆင်နေတဲ့ဆိုတော့မြောက်ကိုရီးယားဘက်ကထွက်လာတဲ့သတင်းတွေနဲ့ပတ်သက်ပြီးအားတက်မိတဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောပါရယ်အမေရိကန်လွှတ်တော်အမတ်တွေနဲ့ကြွန့်ကျင်သူတွေကတော့တန်တမန်ခင်းဆိုင်ရာအစပြုလာတဲ့မရေရာသေးတဲ့သတင်းစကားတွေအပေါ်မှာချိန်ဆနေကြစေဖြစ်ပါရယ်နိုင်ငံခြားရေးဝန်ကြီးဌာနက VOA သတင်းတောက်ဆန်ဒီစိန်ပို့ပို့ထားတဲ့သတင်းလွှာကိုဦးသိန်းထိုင်ဦးကပြောပြမှာပါရှင်
ကိုရီးယားကျွန်းဆွယ်နျူကလ িয়ার ဖြတ်သိမ်းရေးနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံတဲ့အခါမှာမြောက်ကိုရီးယားဘက်ကကျူတင်စည်းကမ်းသတ်မှတ်ချက်ထားမှာမဟုတ်ဘူးဆိုပြီးတောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောဆိုပါတယ်တောင်ကိုရီးယားကနေအမေရိကန်တပ်တွေဆုတ်ခွာရေးလို့အမေရိကန်ပြည်ထောင်စုဘက်ကလက်မခံတဲ့ကျူတင်သတ်မှတ်ချက်တွေလည်းဆွေးနွေးပွဲမှာပါမှာမဟုတ်ဘူးလို့သမ္မတမွန်ကပြောဆိုရပါရှေ့သတင်းမှကျင်းပတော့မယ့်တောင်ကိုရီးယားနိုင်ငံထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူHeather Newell ကတော့စိုးရိမ်မှုမရှိတဲ့အကြောင်းအခုလိုပြောဆိုပါတယ
် We don't have concerns about those talks. We understand that
ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးကျမတို့စိုးရိမ်တာမရှိပါဘူး။ကိုရီးယားနှစ်နိုင်ငံကြားဆွေးနွေးပွဲဟာအရေးကြီးတဲ့ကိစ္စဆိုတာကျမတို့နားလည်ပါတယ်။သူတို့မှပြည်တွင်းကိစ္စဆွေးနွေးစရာတွေအများအပြားရှိသလိုသက်ဆိုင်ရာနိုင်ငံသားတွေအတွက်လည်းဒီဆွေးနွေးပွဲကတိတ်အရေးကြီးပါတယ်
။သမ္မတထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့တွေ့ဆုံမဲ့ထိပ်သီးအစည်းအဝေးကိစ္စCIA ထောက်လှမ်းရေးအေဂျင်စီဒါရိုက်တာမိုက်ပွန်ပီယိုမြောက်ကိုရီးယားကိုသွားတဲ့ကိစ္စတွေနဲ့ပတ်သက်ပြီးအမေရိကန်ထက်လွတ်တော်အမတ်တွေကချိန်ဆနေကြသေးပါ Republican ထက်လွတ်တော်အမတ် Mitch McConnell ကအခုလိုပြောဆိုပါ
တယ်
မြောက်ကိုရီးယားအရေးဟာသမ္မတအတွက်ဗဟေဒီဆန်တဲ့ရှုပ်ထွေးမှုတစ်ခုပါသမ္မတအဆက်ဆက်ကြုံခဲ့ရတာပါအခုမိုက်ပွန်ပီယိုကြိုးပမ်းနေတဲ့အခြေအနေကတော့အဆုံးသတ်မှာအပြေတစ်ခုခုထွက်မယ်လို့မျှော်လင့်ပါတယ်
မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးအချိန်တွေတိတ်ကြာနေပြီဖြစ်တဲ့အတွက်သမ္မတထရန့်ဆိုရအနေနဲ့အဖြေတစ်ခုခုထွက်အောင်လိုရတော့မယ့်အချိန်ရောက်နေပြီလို့မစ်မက်ဂေါ်ဒင်ကပြောတာပါဒါပေမဲ့တခြားဒီမိုကရက်တစ်အမတ်တွေကတော့တန်တရားနဲ့ချိန်ဆနေကြပါလေထိပ်သီးဆွေးနွေးပွဲဟာအောင်မြင်မယ်လို့တော့သူတို့ကမျှော်လင့်ပါတယ်ဒါပေမဲ့သမ္မတထရန့်မှာရှင်းအောင်ဆက်ဆက်ရှိရှိလက်တွေ့ကြတဲ့မဟာဗျူဟာတည်းကမရှိပါဘူးဒီမိုကရက်အထက်လွှတ်တော်အမတ်ချော့ခ်ရှာမာကဆိုရင်လည်းအကြောင်းပြောဆိုတာပါ
မြင်ပယ်လို့မရတာကဆွေးနွေးပွဲဟာအင်မတန်အန္တရာယ်ကြီးတဲ့ကိစ္စဆိုတာပါကျွန်တော်အဓိကစိုးရိမ်တာကသမ္မတကသူ့အကြိုက်စိတ်လိုက်မှန်ပါလက်တန်းဆုံးဖြတ်လိုက်တာမျိုးတွေလှုပ်လာရင်အမေရိကန်ပြည်ထောင်စုအတွက်အန္တရာယ်ကြီးနိုင်လို့ပ
ါမဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာနကလေးလာသုံးသက်သူဆူမီတရီကတော့အခုလိုမြင်ပါတယ
်ကင်ဂျွန်အွန်းနဲ့ထရမ့်ထိပ်သီးအစည်းအဝေးကကြေညာချက်တစ်ခုခုထုတ်ဖို့ထမမဟုတ်ကြီးမားတဲ့သဘောတူညီချက်ရနိုင်ဖို့အတွက်အခြေခံသဘောတူညီမှုမျိုးရတာမျိုးအခြေအနေကောင်းတွေပေါ်လာနိုင်ပါတယ်ကြီးမားတဲ့သဘောတူညီချက်ဆိုတာကမြောက်ကိုရီးယားဘက်ကနျူကလ িয়ার ဖြတ်သိမ်းရေးတိကျတဲ့ခြေလှမ်းတွေလှမ်းလာခဲ့ရင်အမေရိကန်ပြည်ထောင်စုအနေနဲ့ငြိမ်းချမ်းရေးသဘောတူစာချုပ်ကိုလက်မှတ်ထိုးတာမျိုးပါ
ဂျော့ချ်တောင်းတက္ကသိုလ်ကလေးလသုံးသက်သူတယောက်ဖြစ်တဲ့ဒန်နစ်ဝါလ်ဒါကတော့ဒီထိပ်သီးဆွေးနွေးပွဲဟာအမေရိကန်ပြည်ထောင်စုဘက်ကသတင်းတွေမှာဝါဒဖြန့်ကောင်းယုံကျင်းပမယ်ခီးစဉ်တော့ဖြစ်ချင်မုံမရဘူးဆိုပြီးသုံးသပ်ပြောဆိုပါတယ်မြောက်ကိုရီးယားဘက်ကဒီလောက်အတွက်ပဲကျင်းပတာမျိုးဆိုရင်တော့သမ္မတထရန့်ကအစည်းအဝေးကိုပယ်ဖြတ်မယ်ဆိုတာသိကြတယ်ဆိုပြီးသူ့ရဲ့အမြင်ကိုပြောဆိုသွားတာပါစီစဉ်နေတဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့သမ္မတထရန့်ကိုယ်တိုင်ကလည်းအကောင်းမြင်မျှော်လင့်တဲ့အကြောင်းပြောထားပါတယ်ဒါပေမဲ့လည်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဘက်ကသူမျော်လင့်တဲ့အတိုင်းမလုပ်ခဲ့ဘူးဆိုရင်တော့သူ့ဘက်ကလည်းကြောခိုင်းမှုအစဉ်သင်မယ်လို့သတိပေးပြောဆိုနေကြပါခင်ဗျာ
။ဦးသိန်းထိုင်ဦးပြောပြသွားတာပါရှင်။မကြာခင်ထုတ်လွှင့်မဲ့ဒုတိယနိုင်ဝက်ဆာအစီအစဉ်မှာတော့အမျိုးသမီးခန္ဓာသုတဆုံလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ခန္ဓာတွေနှာစင်ကြရမှာပါရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2018ခုနှစ်ဧပြီလ20ရက်တောက်ကြနေညပိုင်း VOE အစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ51 kHz 9335တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။အခုည10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေကတော့အမျိုးသမီးခန္ဓာသုတဆောင်လေအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာမှာတော့လက်မှုလဲယာနဲ့ဆက်မှုလဲယာကုပြောင်းရေးဟာလဲယာထွက်ကုန်တွေအပေါ်ဘလို့အကျိုးကျေးဇူးတွေရနိုင်ပါသလဲ။
အမျိုးကြသူစိုက်တဲ့ချင်းကတအေးကောက်တင်းပြလာလောက်ထွက်တယ်အခုကျွန်တော်နီးနေနေစိုက်တယ်စိုက်ကော132တင်းထွက်တယ
် Pioneer Agrobix ကုမ္ပဏီကဒေါက်တာမျိုးအောင်ကျော်ရဲ့ပြောပြချက်နဲ့အတူနှာစင်နိုင်ပါတယ်အခုရင်ဆုံးတော့အမျိုးသမီးခန္ဓာကိုထုတ်လွှင့်ပေးပါမယ်ရှင်အမေရိကန်ရဲ့41ယောက်မြောက်သမ္မတ George H.W. Bush ရဲ့ဇနီး Barbara Bush ဟာဧပြီလ18ရက်အင်္ဂါနေ့ကအသက်62နှစ်အရွယ်မှာ Texas ပြည်နယ် Houston မြို့မှာကွယ်လွန်သွားပါပြီ။သူကွယ်လွန်သွားတဲ့အတွက်နိုင်ငံတော်ဝမ်းနဲ့ကြေကွဲကြတယ်လို့သူနဲ့ပတ်သက်လို့အမှတ်တရချီးကျူးဂုဏ်ပြုကြတာလည်းရှိပါတယ်။သမ္မတဟောင်းကရော်ကွယ်လွန်သူ Barbara Bush ကိုနိုင်ငံကဘလို့အမှတ်ရကြတယ်လဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်ကတင်ဆက်ထားပါတယ်ရှင် Bend but never break me, 'cause it only serves to make me more determined to achieve my final goal. I have no fear of death, which is a huge comfort because we're getting darn close. ကျမတေးမမကြောက်ပါဘူးဒီလိုစိတ်ထားနိုင်တဲ့အတွက်လေကျမတို့အသက်ကြီးလာလို့ဒီကနေ့ ਈ ဝေးရောက်နေတဲ့လူတွေအတွက်သိတ်ကိုစိတ်သက်သာစေပါလေကျမရဲ့ချစ်လာစွာသောခင်မွန်းဂျော့ချ်ရောကျမတို့ရောတေးမကိုမကြောက်ပါဘူးကျမတို့ကိုဖျားသခင်ကစောက်ရှောက်မှာဖြစ်တယ်လို့ကျမယုံကြည်တဲ့အတွက်ဖြစ်ပါတယ်လို့2013တုန်းကတွေ့ဆုံမိမြန်ကန်တရမှာခုလိုပြောကြခဲ့တဲ့သမ္မတဂရိုဟောင်းဘာဘရာပီးစ်ဘုရှ်ဟာနှလုံးယောဂအသက်ရှူလမ်းကြောင်းယောဂနဲ့မနာမကျန်းဖြစ်ခဲ့ပြီးတဲ့နောက်ဧပြီလ18ရက်နေ့အသက်62နှစ်အရွယ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်သူ့ရဲ့ခုလိုကွယ်လွန်မှုတွေအမေရိကန်နိုင်ငံတစ်ဖက်မှာဝန်းနေကြေကွဲကြတယ်လို့သူသက်ရှိထင်ရှားရှိစဉ်ကမိခင်တူဇနီးကောင်တူနိုင်ငံသားကောင်တူပိသခဲ့မှုတွေလေချီချူးပြောဆိုလျက်ရှိကြပါတယ်။တမန်ဒေါ်နယ်ထရမ့်ကဘာဘရာဘုရှ်ကွယ်လွန်မှုနဲ့ပတ်သက်လို့အခုလိုပြောခဲ့ပါတယ်
။ Her strength and toughness really embodied the
သူရဲ့ခွန်အားနဲ့ဘဝကိုခံနိုင်ရည်ရှိမှုဟာကျွန်တော်နိုင်ငံရဲ့စိတ်ဓာတ်ကိုတကက်ကိုကူစားပြုခဲ့တာပါ။
1925ခုဇွန်လ10ရက်နေ့ကနယူးယောက်မြို့မှာမွေးဖွားခဲ့သူဘာဘရာပီးစ်ဟာခုတမရဖြစ်လာတဲ့ George H.W. Bush နဲ့အသက်16နှစ်အရွယ်မှာဆက်တွေ့ခဲ့ပြီးဒုတိယကမ္ဘာစစ်တွင်ရေငုပ်သင်္ဘောဘုံးကျဲလေယာဉ်မောင်းသူ Bush ဟာတက္ကနီခိတအပြန်ဖြစ်တဲ့1945ခုဇန်နဝါရီလ6ရက်နေ့မှာသူတို့နှစ်ဦးလက်ထပ်ခဲ့တာဖြစ်ပါတယ်။သူတို့နှစ်ဦးရဲ့အိမ်ဆောင်တက်ကတော့သူကွယ်လွန်ချိန်မှာ83နှစ်ရှိပြီးသား6ဦး၊မြေး14ဦးနဲ့မြစ်9ဦးတို့ထွန်းကားခဲ့တာဖြစ်ပါတယ်။ခင်မွန်းတဲ့ George Bush ဟာ1966ခုနှစ်မှာ Texas ပြည်နယ်လွှတ်တော်မှဖြစ်ခဲ့ပြီး1980ခုနှစ်မှာတော့ကုလသမဂ္ဂတာမကြီး1983ခုနှစ်မှာ Republican Party ဥက္ကဋ္ဌနဲ့1984ခုနှစ်မှာတရုတ်နိုင်ငံဆိုင်ရာ American တာမကြီးပြီးနောက်ပိုင်းမှာ CIA Director ဖြစ်ခန့်အပ်ခြင်းခံရပြီးတဲ့နောက်1981ခုနှစ်89ခုနှစ်မှာဒုတိယသမ္မတနဲ့1989ခုနှစ်နဲ့1993ခုနှစ်မှာသမ္မတဖြစ်လာခဲ့တာပါဒါအပြင်တာကြီးဖြစ်သူ George W. Bush ကလည်း2000ခုကနေ2009ခုနှစ်အထိသမ္မတတက်တန်းတစ်ကြိမ်ထမ်းဆောင်ခဲ့တဲ့သူဖြစ်တဲ့အတွက်ကြောင့်လေ Barbara Bush ဟာအမေရိကန်သမိုင်းမှာခင်မွန်းတဲ့လေသမ္မတတားလေသမ္မတဖြစ်တဲ့သမ္မတကတော့နှစ်ဦးထဲမှာတဦးပါဝင်ဖြစ်ပြီးအမေရိကန်သမိုင်းမှာနာမည်ကျော်တဲ့သမ္မတကတော့သုံးဦးနဲ့တဦးပါဝင်တယ်လို့သမ္မတသမိုင်းသုတေသူ Doug Weed ကပြောပါတယ်
It's one of the three greatest first ladies in American history.
People American the mind ma thu jun na samrat ko ro thung u na tu u phit par. Lu ri ya su ko Abigail Adamson nai shin ya par. Tu ro nu u ja kwa cha mu ga nu u sa long ga khin mon le samrat sa phit tu le samrat phit khat be me. Abigail Adams ka sa samrat ma phit khin 1868 khu ma song ba twa ga par. Barbara Bush ka ro sa phit tu samrat phit da ko le mi lai par. သူဟာစိတ်ကိုထူးချွန်ပြီးကံလဲကောက်ပါတယ်သူအနာမှာရှိတဲ့သူတွေအောင်မြင်ထူးချွန်ကြလို့ပ
ါချင်းကနိုင်ငံတော်လုံခြုံရေးအကြံပေးပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်ခဲ့သူကော်လင်ပါဝယ်ဟာဘုရှ်စည်းမောင်နံနဲ့ရင်းနှီးသူတူဖြစ်ပါတယ်ဘာဘရာဘုရှ်ရဲ့သူ့ကိုယ်သူနှိမ့်ချပြောဆိုမှုနဲ့ပတ်သက်လို့အမှတ်တရအခုလိုပြောခဲ့ပါတယ
် She was dedicated to family and she treasured friendsand I saw that so many different ways
ဘာမိသားစုကိုဂရုစိုက်တယ်မိဆွေတွေကိုလည်းတံမိုးထားတယ်ဆိုတာကိုနှစ်ပေါင်းများစွာအတွင်းကျွန်တော်တွေ့ခဲ့ရပါတယ်သူကသူ့ကိုယ်သူလည်းနှိမ်ချပါတယ်တမနာကတော်ဖြစ်အင်ပြူတော်ကိုသူရောက်လာတော့တရင်နောက်တယောက်ကသူ့ကိုမေးတယ်ဘသူကအဝတ်အစားအတွက်တာဝန်ယူမှလဲပေါ့အဲ့ဒီတော့ငါတမနာကတော်ဟောင်းနန်စီရီကင်ကဒီဇိုင်နာအဝတ်အစားတွေကိုဝတ်ခဲ့တာ ਉਹ သူကတော့ရှင်းရှင်းပဲပြန်ပြောခဲ့တယ်ဘသူကမှတာဝန်မယူဘူးအိမ်မှာရှိတာပဲဒီကိုယူလာခဲ့မယ်ဆိုပြီးသူကအဲ့လိုပြန်ပြောခဲ့တာပါ
သားကြီးဖြစ်သူသမရဟောင်းဂျော့ချ်လူဘုရှ်ကတော့သူ့မိခင်ကွယ်လွန်မှုနဲ့ပတ်သက်လို့သူ့အနေနဲ့တရားနဲ့ဖြေနိုင်ခဲ့တဲ့အကြောင်းသတင်းမီဒီယာကိုအခုလိုပြောခဲ့ပါတယ
် She had great faith she truly believes that she is there's an afterlife
ကျွန်တော်မိကနောင်ဘဝကိုတကယ်ပဲယုံကြည်ပါတယ်ဘုရားသခင်ကသူ့ကိုနှွေးထွေးစွာကြိုဆိုလိမ့်မယ်လို့သူယုံကြည်တယ်ဒါကြောင့်တရားမှာကိုမကြောက်ခဲ့ပါဘူးသူဒီလိုဘဝကူးကောင်းမှဖြစ်တဲ့အတွက်လည်းသူကွယ်လွန်သွားရတဲ့အပေါ်ကျွန်တော်စိတ်ဖြည့်နိုင်ခဲ့ပါတယ
်။အလားတူပဲသားဖြစ်သူရဲ့ဇနီးသမရဂရဟောင်းလော်ရယ်ဘုရှ်ကလည်းသူ့ရခမကိုစံပြနမူနာယူခဲ့တယ်လို့ပြောခဲ့ပါတယ်
။ And I couldn't talk about women leaders without mentioning
အမျိုးသမီးခေါင်းဆောင်တွေအကြောင်းပြောမယ်ဆိုရင်ကျမရခမအကြောင်းမပြောဘဲမနေနိုင်ပါဘူး။သူ့ကိုနမူနာယူပြီးကျမလည်းသမရဂရခေါင်းတူဖြစ်လာခဲ့တာပါ။သူ့ရဲ့ရှေ့ဆောင်လမ်းပြမှုအတွက်ကျမသိတ်ကိုကျေးဇူးတင်ပါတယ်။
အင်တောင်တက်83နှစ်ကြာပေါင်းတင်လာခဲ့တဲ့ဘာဘရာဘုရှ်နဲ့ဂျော့ချ်ဘုရှ်တို့ဇနီးမောင်နှံဦးတို့ကြားထားရှိခဲ့တဲ့မေတ္တာဟာလေအများအားကျစရာဖြစ်ခဲ့ပါတယ်။အသက်20အရွယ်မှာကျောင်းဆက်မတက်ပဲဂျော့ချ်ဘုရှ်နဲ့လက်ထပ်ခဲ့တဲ့သူ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့လေဘာဘရာဘုရှ်ကသူမကွယ်လွန်မီသတင်းမီဒီယာကိုပြောခဲ့တာကတော့
One of the reasons I made the most important decision of my life to marry George Bush is because
ဘဝမှာအရေးကြီးဆုံးဆုံးဖြတ်ချက်ကတော့George Bush ကိုလက်ထပ်ခဲ့တဲ့အကြောင်းကသူကကျမကိုရီအောင်လုပ်နိုင်လို့ပါပဲ။မှန်ပါတယ်။တခါတလေမျက်ရည်တွေကြားမှာရီနိုင်ခဲ့ကြပါတယ်။အဲ့လိုဘဝမှာအတူစိတ်ချမ်းသာမှုရှာနိုင်တာဟာလေကျမတို့နှစ်ဦးကြားနှောင်ကြိုးကိုခိုက်မာစေပါတယ်။ဒါကြောင့်လောကမှာစိတ်ချမ်းသာစွာနေကြပါ။ဘဝမှာစိတ်ချမ်းသာမှုမရှာနိုင်ရင်တော့လူဖြစ်ရကျိုးနတ်မှာမဟုတ်ပါဘူးလို့ Barbara Bush ကပြောခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဂရိုဒိုင်းဟာနိုင်ငံအကျိုးတွေပရဟိတလုပ်ငန်းတွေကိုရှေ့ရှုဆောင်ရွက်လေးရှိကြရမှာဘာဘရာဘုရှ်ကတော့မိဘတွေကသားသမီးတွေကိုစာဖတ်ပြဖို့အားပေးခဲ့တဲ့အတွက်လေဘာဘရာဘုရှ်ဖောင်ဒေးရှင်းဖော်ဖဲမလီလစ်ထရစီကိုမတည်ခဲ့တာဖြစ်ပါတယ်သမ္မတဂရိုဟောင်းဘာဘရာဘုရှ်နဲ့ပတ်သက်လို့နိုင်ငံတော်အမှတ်ရနေကြတယ်လို့ပင်ဆယ်ဗေးနီးယားပြည်နယ်နေတမိုင်းသူတေသည်ဒေါ်ဖြူဖြူကလည်းဘာဘရာဘုရှ်နဲ့ပတ်သက်လို့ဘယ်လိုအမှတ်ရပါသလဲဆိုတာကိုတင်ပြရင်ဒီသတင်းပတ်ရဲ့မြစ်သမီးများကန္တာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင
်သမရကရော်ဒီထဲမှာဘာဘရာဘုရှ်ကိုကျမဘယ်လိုမြင်တယ်လဲဆိုရင်သမရကရော်ဆိုပြီးဘာလုပ်ပေးရမှာတဲ့သူကသမရကရော်တယောက်နေနဲ့ပြည်သူပြည်သားတွေအတွက်လိုအပ်တာတွေဘာလုပ်အောင်လဲဆိုအဲ့လိုမျိုးသဘောမျိုးခံယူချက်ရှိတယ်နော်ရင်းနှီးပေါင်းနှင်းနဲ့ဆက်ဆံတဲ့တော့သူနဲ့ဆိုရင်ねဘာမဆိုပြောလို့ရတဲ့သဘောမျိုးရှိတယ်သူနေတာထိုင်တာသူဝတ်တာစားတာစားနေသူတာ George W. Bush သမရဖြစ်တော့သူကသမီးလေးနှစ်ယောက်ပါသွားသမီးလေးတွေအပေါ်တက်မှသမရအင်တော်မှာရှိတဲ့သမီးတွေနေတဲ့အခန်းမှာနေတော့သူ့သမီးလေးကအခုရေးတယ် Jenna Bush ကသူ့မိမလေးကသူ့အဖွားကပြောလဲစင်အဲ့နေတော့ကျမနဲ့ကျမအမအရန်ကိုပျော်ပြီးတော့နော်ကျမတို့နေတဲ့အပေါ်တက်အခန်းကနေဖပိုးမှုကိုပေါ့နော်ဖုံးဆက်ပြီးတော့သူတို့ကြိုက်တဲ့ဟာလေးပေါ့မှားပြီးအပေါ်တက်အခန်းကိုမှားဦးမှားပဲပေါ့ဒါအခွင့်အရေးလေဒါနေတဲ့အခွင့်အရေးမှမဟုတ်လို့သူလှုပ်လို့ရတာသမရသမီးပဲလှုပ်လို့ရတာလို့ဆိုလှုပ်မယ်ဆိုကော်မလီနှစ်ယောက်လှုပ်ကြအဲ့မှာကျမတို့ဖွာအီရတယ်ကျမတို့လုတာကကားပေါက်ကနေချိပြီးကျမတို့ဘာပြုံးလဲဒါလုတာငါမကြိုက်ဘူးမလုပ်ရဘူးမင်းတို့ကသမရသမီးပဲနဲ့မင်းတို့အချိန်တန်ရင်အောက်မှာသင်္ကြန်စားကမ်းမှာမစားမယ်အပေါ်တက်ထိမင်းတို့ကအခွင့်အရေးယူပြီးအောက်ကစားဖို့မူကလူတွေကိုအချိန်မတော်ဘာစားခြင်းနဲ့ညာစားခြင်းနဲ့ဆိုပို့လို့အဲ့ဒါမျိုးမင်းတို့ဒါလုံးလို့မရဘူးဒါနော်မင်းတို့အဖေကတိုင်းပြည်ကိုအလုတ်ကျွေးပြူနေတာအဲ့ဒါမင်းတို့အလုတ်ကနော်မင်းတို့အဖေကိုအကူအညီပေးရမယ်မင်းတို့အဲ့လိုမလုပ်ရဘူးဆိုတော့သူပြောတယ်အဲ့လိုသီးခန်းနေရှိတယ်လို့ပြောတယ်လေမင်းတို့ကအေဂျူတော်ကဟိုတယ်မဟုတ်ဘူးဟိုတယ်လို့တယ်လီဖုန်းဆက်ပြီးတော့ဘာမှဒီလိုပို့ပေးပါမင်းတို့လုံးလို့မရဘူးသူအဖွာသူအဲ့လိုပြောတယ်ဆိုပြီးပြောတယ်နော်အဲ့လိုရှိတယ်လေနောက်တစ်ခါ Wesley College မြန်မာနိုင်ငံမှာမြို့ကြီးတက်တဲ့ college အဲ့မှာသူ why to when in the main go तू ပြောရခါ तू ဖာပြောလေအဲ့အမျိုးသမီးထူပြီလား Somewhere out in this audience may even be someone who will one day follow in my footsteps and preside over the White House as the president's spouse.I wish him well. အဲ့တော့အောက်ကလူကလည်းနားလေတယ်သူက indirectly ဒီထဲမှာတဲ့ခမရဲမှာရှိတဲ့တယောက်ကပေါ့နော်တနည်းနည်းကြာရဲ့ကျမရဲ့ခြေရောက်ကိုနင်းလိမ့်မယ်တဲ့အင်ဖြူတော်မှာပေါ့နော်သမရရဲ့အကျင့်ဘက်အနေနဲ့အင်ဖြူတော်မှာကြည့်ကြက်ပြီးတော့ဒီထဲကတယောက်ကရှိကိုရှိလိမ့်မယ်စီသူပြောတယ်ဆုံးမှာဘာပြောလဲဆိုရင် I wish him well တဲ့သူပြောတယ်ဆုံးလို့ကျင်နာပါတဲ့ကျမလည်းငုံဖက်လိုက်တော့ဟာI wish her well more when the battle him is. So it has a hint be it. I wish him well so la. Di khu ta myo tbi de me ma. Ti yak ka tamara phit me so yin. Tu yue le yak ja le. Ai tamara ye jin paw paw no. Eh a tu a da myo so the do le twe. Auk ka ni. A no wa kha le. A ya wan sa bi yo. Le khou le kwa ri ti ja ri. So myo tbi ya ye chi de. Ti ne chai a myo tbi ya tamara ye.ချင်းပေါ်ရေမကောက်သမရတောင်ဖြစ်နိုင်နေဆိုတဲ့သဘောသူကအဲ့လိုမျိုးပြောကျမတို့အဲ့ဒီ line ကိုအဲ့လိုပဲခံယူရဲ You can bend but never break me cause it only serves to make me more တရလာဒန်စီစဉ်တိဆက်ပြနေတဲ့အမျိုးသမီးကဏ္ဍကိုအခုလိုတောက်ကြနေညပိုင်းမှာအစ်တထုတ်လွှင့်ပေးပြီးပြန်လဲထုတ်လွှင့်ချက်ကိုတော့စနေနေ့မနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုတူတဆုံလဲအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်ဒီတစ်ပတ်မှာတော့မတန်ဆွမ်းသူတွေအတွက်အစိုးရရဲ့လူမှုဖူလုံရေးအထောက်ပံ့တွေအကြောင်းနယူးယောက်ပြည်နယ်အယ်ဘနီမြို့ကကိုမှုကျော်ကိုဆက်သွယ်မိမြန်ပြီးကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင
်ကိုမှုကျော်ကအမေရိကကိုဒါမတန်ဆွမ်းဒုက္ခသည်တယောက်အနေနဲ့စရောက်တဲ့အချိန်မှာပေါ့လေအစိုးရကဘလို့ထောက်ပံ့ပေးလဲဆိုတာကိုအရင်ဆုံးစပြီးတော့ပြောပြပေးပါလား
အမေရိကန်နိုင်ငံတွေကိုဝင်လာတဲ့ဒုက္ခတွေမှန်သမျှကိုဟိုပါပေါ့နော်ရောက်တာနဲ့တပြိုင်တည်းထဲကိုသူတို့ကစားဝတ်နေရေးအတွက်ဆိုလို့ရှိရင် food stand တို့နောက်ကျန်းမာရေးအတွက်ဆိုရင် Medicaid တို့ကိုသူတို့ထောက်ပံ့ပေးတယ်ဒါပေမဲ့ကျွန်တော်အနေနဲ့ကျတော့ကျွန်တော်ကလက်နှစ်ဖက်ကလည်းမရှိဘူးမျက်စိကလည်းတလုံးကပြဲပေါ့ဗျာတလုံးကလည်းကောင်းကောင်းမမြင်ဘူးဆိုတော့ကျွန်တော်ကအလုံးမလုံးနိုင်တဲ့လူစည်းရင်းထဲမှာဝင်နေတယ်အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်ကပင်စင်ပေါ့ဗျာအဲ့လိုမျိုးကိုကျွန်တော်တို့ကရှောက်ရတယ်အဲ့လိုရှောက်တဲ့နေရာမှာလည်းဆရာဝန်ရဲ့ထောက်ခံစာတွေလိုအပ်တယ
်ဆိုတော့ကိုမိုးကျော်ကအမေရိကကိုခုနလိုမျိုးပုံစံမျိုးနဲ့ဒီရောက်လာတယ်ဆိုတဲ့အခါကျတော့ဥမာဟိုငွေသားပေါ့လေလစဉ်ငွေချေးဘလောက်လောက်အထိအစိုးရကထောက်ပံ့ပေးပါလဲ
ဆရာရောက်ခါစားကကျွန်တော်တို့ကဒုက္ခတဲ့အနေနဲ့ရောက်လာတယ်ရောက်လာတဲ့အတွက်ကြောင့်မလို့900လောက်ကနေစပေးတယ်သို့တော့အဲ့ဒီ900ကို9နှစ်အတွင်းအထိပဲပေးမယ်သူတို့ရဲ့သတ်မှတ်ချက်ကအဲ့ခုနှစ်နှစ်အတွင်းမှာကျွန်တော်ကနိုင်ငံသားဖြစ်ရမယ်အခုနိုင်ငံသားကျွန်တော်ဖြစ်ပြီးတဲ့နောက်ပိုင်းမှာကျရင်ပြင်ဆင်လာတာကို तू က900အထိတိုးမြှင့်ပေးတယ
်ဟုတ်ဒါကတော့ငွေသားအနေနဲ့ထောက်ပံ့တာပေါ့လေ
ဟုတ်တယ်
ဒါပေမဲ့လည်းပဲဒီအပြင်ကျွန်တော်တို့သိတာဆိုလို့ရှိရင်ဒီမှာ food stamp လို့ခေါ်တာပေါ့ဥမာအစားအသောက်ဝယ်ဖို့အတွက်အသီးသန့်ထောက်ပံ့တာရှိတယ်နောက်တစ်ခုကဒီနေထိုင်တဲ့အိမ်အတွက်ပေါ့လေအိမ်လကတက်တောင်းစီမံပေးထားတာမျိုးကြီးလည်းရှိရလို့ကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီအကြောင်းအရာတွေကိုလည်းရှင်းပြပေးပါဦး
ကျွန်တော်တို့နိုင်ငံသားပြည်ပြည်ဆိုလို့ရှိရင်အဲ့ဒီခုနကတော့ဒီပြည်စင်လာတာတွေတိုးမြင့်သွားသလိုအစားအသောက်တွေအတွက်ထောက်ပံ့ပေးတဲ့ထောက်ပံ့ခြင်းငွေတွေကလည်းတိုးမြင့်လာတယ်တစ်ဆက်တည်းမှာပဲကျွန်တော်တို့ကဒီဟိုဝင်းဝင်းနေတဲ့လူတွေအတွက်ကိုဒီအိမ်ယာစီမံကိန်းတွေရှိတယ်အဲ့ဒီမှာကျွန်တော်အခုလက်ရှိနေနေတာလဲအဲ့ဒီအိမ်ယာစီမံကိန်းမှာပဲကျွန်တော်နေနေတာဆိုတော့ဟိုလာတာကိုကျွန်တော်တို့ကချိုးချိုးတာတာနဲ့ရတယ်ပြောရလို့ရှိရင်ဒီအိမ်လကရဲ့30ရာခိုင်နှုန်းလောက်ကိုပဲကျွန်တော်တို့ကပေးရတယ
်ဟုတ်ပြီကျွန်တော်အိမ်မှာတခုဖြတ်မေးချင်တာကအစိုးရကအစားအသောက်ဝယ်ဖို့အတွက်လည်းတီးခြားထောက်ပံ့ပေးတယ်ဆိုတော့လူတယောက်အတွက်ဟိုတစ်လောက်ဘလောက်ဒီအစားအသောက်ဝယ်ယူခွင့်ပေးပါလဲ
ဟိုသူလူတယောက်ရဲ့အိမ်ဟိုတော့ဒီဝင်းဝင်းပေါ်မှာမူတည်ပြီးတော့သူတို့သတ်မှတ်တာတွေရှိတယ်အဲ့ဒါကျွန်တော်ဆိုလို့ရှိရင်တော့ဖြစ်ရင်တယောက်သေးရှိတော့ဆိုလို့ရှိရင်ကျွန်တော်ကဟိုခုနစကြော်လောက်ရတယ်ဒါအစားအသောက်တွေတိတက်အခုလို့အခုကျွန်တော်ကမိသားစုတွေပါနေရှိနေတဲ့အတွက်ကြောင့်မလို့မိသားစုတွေပါနေနေဆိုရင်တစ်လကိုကျွန်တော်က300နီးနီးလောက်ရတယ
်မိသားစုကဘယ်နှယောက်ပါလဲ
မိသားစု4ယောက်ပ
ါကိုမိုးကျော်တယောက်တည်းနေတော့ကကြတော့တစ်လကို80ပဲပေးတယ်ဆိုတော့အဲ့တစ်လ80နဲ့လောက်ရလားဗျ
ာလောက်တယ်ဗျာဘာလို့ဆို80ဗျာဟိုမှာဒီဒါအစားအသောက်တွေက80ကျွန်တော်တို့ငွေသားတက်တက်က900 900ပေါ့နော်စ ီနိုင်ငံသားဖြစ်သွားတဲ့အတွက်ကြောင့်လို့900ဆိုလို့ရှိရင်ကျွန်တော်တို့900ကျော်800နီးနီးရတယ်ဗျ။အ
ဲ့တော့နောက်တစ်ခုကကုနာလို့ပေါ့လေတံပိုးနှုံတက်တာတဲ့အင်အားစီမံကိန်းတွေကိုလည်းပဲဟိုဖန်တီးပေးထားတယ်ဆိုတော့အဲ့ဒီဒီကိုနေတဲ့အိမ်ခန်းအတွက်ကောကိုကဘာတွေပေးရလဲ
။ကျွန်တော်နေနေတဲ့အိမ်ဆိုရင်အခုကကျွန်တော်ကမိသားစု၄ယောက်ရှိတဲ့အတွက်အိမ်ခန်းနှစ်ခန်းပါတယ်။နောက်ကျွန်တော်ပေးနေရတဲ့ဟာတွေကဆိုလို့ရှိရင်တော့ကျွန်တော်မီးဖိုးပေးရမယ်ရေဖိုးတော့ကျွန်တော်ပေးစရာမလိုဘာလို့ဆိုတော့အိမ်လာကြတဲ့မှာတို့ကတစ်ခါတည်းပါပြီးသားဖြစ်တယ်နောက်ဖုန်းဖိုးပေးရတယ်အဲ့ဒီနေရာမှာလဲကျွန်တော်ကနည်းနည်းလေးပြောချင်တာဗာလဲဆိုတော့ဖုန်းဆိုလို့ရှိရင်ဝင်ငွေနည်းတဲ့လူတွေအတွက်ဆိုလို့ရှိရင်တစ်လကိုတို့ကတစ်ကြက်ပဲပေးရတယ်တစ်ဒေါ်လာပဲပေးရတယ်ဆိုတဲ့အားမျိုးတွေရှိတယ်နောက်ဒီမီးဖိုးဆိုရင်လဲအဲ့လိုမျိုးပေါ့ဝင်ငွေနည်းတဲ့လူတွေအတွက်ကိုဘယ်လိုဟောတာပေါ့ရှော့ပြီးတဲ့ program မျိုးတွေလဲရှိတယ်အဲ့ဒါလေးနဲ့ကျွန်တော်တို့ပေးနေရတယ်ပေါ့
ဆိုတော့မီးဖိုးနဲ့ရေဖိုးနဲ့ကအခုကိုပေးနေရတဲ့ဟာအပြင်ဥမာအိမ်လာကဘလောက်လောက်ပေးရလဲ
အိမ်လာကအခုကဟိုဥစားပေါ့ဟိုဝင်ငွေပေါ်မှာမူတည်တယ်ပေါ့နော်ကျွန်တော်အရင်တော့ဆိုလို့ရှိရင်ကျွန်တော်တယောက်တည်းနေတော့ဆိုလို့ရှိရင်ကျွန်တော်အိမ်လာက35ဒေါ်လာပဲပေးရတယ်ဟိုမိန်းမရောက်လာပြီးတော့မိန်းမနဲ့နေတဲ့အချိန်ကျတော့လေဆိုတော့ကလေးတယောက်နဲ့နေတဲ့အချိန်ကျတော့လေကျွန်တော်က90-95ဒေါ်လာလောက်ပဲပေးရတယ်သို့တော့အခုနောက်ပိုင်းမှာကျတော့ဒီမိမအလုတ်ထွက်လုတ်လိုက်လုတ်ပြီဆိုရင်ကျွန်တော်ရဲ့ဝင်ငွေကနည်းနည်းပိုလာပြီတော့ကွာဝင်ငွေပိုလာတဲ့အပေါ်မှာမူတည်ပြီးတော့သူတို့ကသတ်မှတ်တယ
်ဆိုတော့အခုလိုမျိုးပေါ့ဒီမတန်ဆွမ်းတယောက်အတွက်အစိုးရကဒီလိုမျိုးထောက်ပံ့ပေးထားတယ်ထောက်ပံ့ပေးထားတယ်ဆိုတဲ့အခါကျတော့အစိုးရထောက်ပံ့ပေးထားတာ ਨੇ ကိုယ့်ရဲ့ကုန်ကြဈေးနဲ့ကာမိရလားလောက်ငါရလားဗျဟ
ိုအပိုးအရှင်တော့မရှိဘူးဗျလောက်လောက်ငါငါတော့ရှိပါတယ်မလောက်မငါပုံစံမျိုးဖြစ်တာတော့ကျွန်တော်တခါမှမရှိဘူးတဲ့
နောက်တစ်ခုကကျမ်းမာရေးအတွက်ပေါ့နော်ဒီမှာကတော့ဟိုတာမန်လူတွေအတွက်ဆိုရင်တော့ကျမ်းမာရေးအာမခံဝယ်ပြီးတော့ဒါကိုအကိုဟိုပေးရတာပေါ့လေဆိုတော့ကိုမိုးကျော်တို့အတွက်ကြတော့ကျမ်းမာရေးစောင့်ရှောက်မှုကဘယ်လိုရပါလဲ
ကျမ်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဟိုပါပေါ့အခမဲ့ကြာတာကွင်ရှိတယ်ပြောရရင်ဗျာရိုးရိုးဖျားနာနာတာတွေမဟုတ်ဘဲနဲ့ကျွန်တော်တို့ဒီနိုင်ငံမှာဆိုလို့ရှိရင်တစ်နှစ်တစ်ခါပုံမှန်ကျမ်းမာရေးစစ်ဆေးမှုဆိုတာလုပ်ရတယ်အဲ့ရတွေကအစလုံးပိုင်ကွင်ရှိတယ်နောက်ပြီးတော့ဥမာစေယုံစေကန်သွားလို့သေးဝယ်ရမယ်ပါညာဆိုရင်လည်းဒီတံပိုးပေးစရာမလိုဘဲနဲ့ဟိုရရှိတယ်အဲ့ဒီအပြင်ကျွန်တော်ကကြတော့ဟိုမျက်စိမကောင်းတော့မျက်မှန်တွေပါလေလောက်ရတယ်ဗျာအဲ့ဒါဆိုလို့ရှိရင် तू ကသူ့ရဲ့ဥပဒေအရဒီလိုရှိတယ်ဂိုင်းပေါ့နော်ဒီမှာမျက်မှန်ဂိုင်းဝယ်မယ်ဆိုလို့ရှိရင်ဈေးကြီးတယ်ဗျာအဲကျွန်တော်ထင်တယ်100ကျော်200လောက်ပေးရမယ်အဲမျက်မှန်ဂိုင်းတစ်ဂိုင်းနေအဲ့ဒါဒီကို तू ကနှစ်နှစ်ကိုတစ်ချိန်လောက်ခွင့်ရှိတယ်မှန်ကဒီမှာ60ကျော်80ကျော်လောက်ပေးရတယ်တစ်ချက်ကိုပြောရရင်တော့မျက်မှန်လုပ်ရင်လည်းပေါ့ဗျာမရီကိတ်ကနေပြီးတော့ဒီကျမ်းမာရေးဆောင်ဆောင်မှုကနေပြီးတော့တာဝန်ယူပြီးတော့လှုပ်ဆောင်ပေးထားတာမျိုးတွေရှိတယ်ဗျာ
တွားရေးလာရေးအတွက်ကြတော့ခုနလိုမတန်ဆွမ်းတွေအတက်ပေါ့လေအစိုးရကအစဉ်ပြေအောင်ဘလို့စီစဉ်ပေးထားပါလဲ
တယောက်နဲ့တယောက်ကမတန်ဆွမ်းခြင်းကတူမတူဘူးပေါ့ဗျာကျွန်တော်ဆိုရင်တော့လမ်းတော့ရှောက်နိုင်တယ်လက်မရှိတာမျက်လုံးတိတ်မကောင်းတာတစ်ခုကလွဲပြီးတော့ကျန်တာကျွန်တော်လမ်းရှောက်နိုင်တာဟုတ်ဆိုတော့တချို့လမ်းရှောက်နိုင်တဲ့လူတွေဘာတွေဆိုလို့ရှိရင်သူကပြီးသန့်ဒီဟိုဘတ်ကားရှိတယ်ဗျအဲ့ဒီဘတ်ကားကိုကျွန်တော်တို့အိမ်ကနေပြီးတော့မှအဲ့ဒါဟိုဖုန်းလမ်းခေါ်လိုက်သူအိမ်ကိုလှလာကြိုပေးတယ်ဒီဝီးချဲနဲ့ဝီးချဲသမားတွေအတွက်ပေါ့နော်တွန်းလဲလက်တွန်းလဲသမားတွေအတွက်လဲအဲ့လိုမျိုးသွားလို့ရတယ်ကျွန်တော်တို့လည်းအဲ့လိုပဲအဲ့ဒီလမ်းခေါ်လိုက်လို့ရတယ်ကိုသွားနေတဲ့နေရာကိုမှမောတွေပါသွားနေတယ်ဆိုဈေးတွေပါသွားဝယ်ခြင်းနဲ့ဆိုရင်သူတို့အဲ့ဒီဈေးရောက်တဲ့စန္ဒာတွေရှေ့ရောက်တဲ့အထိကိုပို့ပေးတယ်အဲ့ဒါကကျွန်တော်ထင်တယ်ဟိုကပေါ့ဒေါ်လာပဲပေးရတယ်ဗျအဲ့ဒါပြီးလို့ကျွန်တော်တို့ကဈေးဝယ်ပြီးလို့ပြန်မယ်အိမ်ပြန်ခြင်းနဲ့ဆိုရင်လည်းအဲ့လိုပဲဖုန်းလမ်းခေါ်လိုက်ရုံပဲ
ကိုမိုးကျော်ကဒီမှာကားမောင်းနေလို့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီတံတောင်စင်နားနေပြီးတော့လက်မရှိဘဲနဲ့ဟိုဘယ်လိုမျိုးကားမောင်းလဲဆိုတော့နည်းနည်းရှင်းပြပြောအောင
်ကျွန်တော်ကတော့ဒီလိုရှိတယ်ဗျကျွန်တော်ကတော့လည်းဟို driver license ထုတ်ပေးထားတယ်ကျွန်တော် driver ကားမောင်းနိုင်နေပေါ့ဗျာကားမောင်းအောင်လို့ကျွန်တော်ကဒီ license တွေပါထုတ်ပေးထားတယ်ကျွန်တော်လက်ကလည်းတံတောင်စစ်အောက်ပိုင်းမှာဟိုညာဘက်ကကျွန်တော်ကလက်ကဝေးနားလေးကကျွန်တော်ကပြတ်နေတာဟိုဘယ်ဘက်ကြတော့တံတောင်စစ်အောက်နားလေးကနေပြတ်နေတယ်ဆိုတော့အထူးပြုတ်လုထားတဲ့သူတို့ gain လေးတစ်ခုရှိတယ်အဲ့ဒါလေးကိုဝယ်ရတယ်ဗျအဲ့ဒါလေးဝယ်တက်ပြီးတော့မှကျွန်တော်ရဲ့လက်အတူလေးကိုအဲ့ဒီ gain ထဲမှာထည့်ပြီးတော့မောင်းလို့ရတယ်အဲ့လိုမျိုးတွေကိုသူတို့စီစဉ်ပေးထားတယ်
ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့တုတ္တဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုအင်ကာနေ့မနက်ခင်းမှာနောက်တစ်ချိန်နှာစင်နိုင်ပါလိမ့်ရှင်။အခုဆက်လက်နှာစင်ရမယ့်သိပ္ပံတဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးထားပါရရှင်။
မြန်မာလေယာဉ်စိုက်ပျိုးရေးမှာတမင်ဦးကျစိုက်ပျိုးတဲ့ပုံစံကနေပြောင်းပြီးဆက်တွေခင်မီနီးစနစ်တွေတုံးဖို့တွန့်ဆုံနေသူတွေအများအပြားရှိပါတယ်။မြန်မာတောင်သူတွေရဲ့တမင်ဦးကျလက်မှုလေယာဉ်ကိုဆက်မှုလေယာဉ်ဖြစ်လာအောင်တနိုင်တပိုင်ကြိုးပမ်းနေသူတွေရှိနေတဲ့အကြောင်းဒီတစ်ပတ်မှာပြောပြပါရစေ။စိုက်ပျိုးရေးမှာခင်မီစက်ကရီယာတွေနီးပညာတွေကိုတုံးလာဖို့ဆိုရင်ကျေးလက်နေတောင်သူတွေကိုယ်တိုင်ဆက်တွေနဲ့ထိတွေ့ဖို့ဘလူးနီးပညာတွေပေါ်နေတဲ့ဆိုတာကိုသိကြဖို့လိုပါတယ်ဒီလိုဖြစ်လာဖို့အတွက်အစိုးရလုပ်ပေးမှာကိုစောင့်နေမယ်အစားနားလည်တက်ကြွသူတွေအနေနဲ့ကိုတက်နိုင်တဲ့နေရာကနေတဒတ်တအားအကူအညီပေးနိုင်တယ်ဆိုတာကိုလက်တွေ့ပြသူတွေရှိနေပါတယ်မြေပဲဆိုင်ပြတဲ့နေရာမှာမျိုးစစ်ချကရိယာကိုလက်တွေ့သုံးပြပြီးဆက်မှုလဲရာကနေရတဲ့အကျိုးတွေကိုတောင်သူတွေသိအောင်မိတ်ဆက်ပေးဖို့အတွက်ကြိုးပမ်းနေတယ်လို့ပြောလာသူကတော့စိုက်ပျိုးရေးသုံးကရိယာတွေထုတ်လုပ်နေတဲ့ Pioneer Agribusiness Company ကဒေါက်တာမျိုးအောင်ကျော်ပ
ါ။ဘကူတိုင်းကကဝမြို့နယ်ပေါ့။အဲ့ထက်ကရွာလေးတရာမလဲသမားကြီးပေါ့နော်။သူတို့ကတော့ကျွန်တော်မျိုးစီချကရိယာဆယ်လမ်းမလောက်ချားတဲ့အခါကျတော့ပထမတော့ပူညံပူညံပေါ့။ဆရာဟာလည်းမျိုးတော့မကုန်ဘူးနဲ့ဒါပေမဲ့အကျဲကြီးရေဆိုလို့ရှိရင်တဲ့အပင်နေတဲ့အခါကျထွက်နှုံးနေကြမယ်လို့သူတို့ထင်တာပေါ့နော်။လုံရင်းနဲ့ဘာဖြစ်လာလဲဆိုတော့တပင်းရဲ့အသီးနှုံးကသူတို့မျိုးကြအစီကိုလက်နဲ့ချပြီးတော့စိုက်တဲ့ဟာလေနှစ်ဆသုံးဆလောက်တဲ့နေတာအဲ့ကျွန်တော်ညီဝဲတောင်နေရလေအဲဟိုပုံမှန်20လောက်ပဲပါတယ်ကျွန်တော်ဟာ60လောက်ဒီပါတဲ့ခါကျတော့သူအိုက်ပါတယ်မျက်လုံးပြူးသွားနှုတ်လဲနှုတ်ကြည့်ရောတမျိုးကြသူစိုက်တဲ့ခင်းကတအေးကောက်တင်းပြလာလောက်ထွက်တယ်အခုကျွန်တော်နီးနေနေစိုက်တယ်စိုက်ကော132တင်းထွက်တယ်အိုက်ပါတယ်သူတော်တော်လေးမျက်နှာကိုပြုံးနေတာပဲနောက်ပြီးတော့ထွက်တဲ့မြေပဲတော့မှန်သမျှအပြင်းကိုမပါတာလုံးမိတ်လုံးညက်ကိုမပါတာ
လေယာသုံးပစ္စည်းတွေကတချို့မျိုးစီချကရိယာတွေဟာမျိုးစီတွေမကဘဲမျိုးစာပေးတဲ့နေရာမှာပါတုံနိုင်ပါတယ
်ကျွန်တော်မျိုးစာကောင်းကောင်းထည့်တဲ့အခါကျတော့တိတ်ကို9000ခွဲလောက်ရှိတယ်တခါမြေပဲလေးကချောခံနေတော့သူစီးတော့ကောင်းကောင်းထွက်ပြီတဲ့အခု32တင်ပူထွက်တဲ့ကြောင့်မလို့ကျွန်တော်3သိန်းကျော်ပူရမယ်တဲ့သူကအဲ့လိုကိုပြောသွားတယ်အဲ့တော့သူထည့်လိုက်တဲ့ input တဲ့အဆ5000ကျော်ကျော်လောက်ဒီကက်သွားတယ်ဆိုတော့သူအများကြီးကျေနပ်သွားတယ်။အဲ့ဒီနေရာကိုအနီးနားလေသမားတွေကလည်းလာပြီးတော့ကြည့်တယ်။သူတို့ကကျွန်တော်အဲ့သုံးတဲ့မြေဩဇာဈေးကြီးတဲ့ခါကျတော့သူတို့အနေနဲ့မသုံးလို့ကြဘူးလေအဲ့တော့။အဲ့တော့လေသမားတယောက်ကဘာပြောလဲဆိုတော့ကျွန်တော်တို့အခု line ငုတ်ထုတ်ထိုင်ကြည့်လို့ဒါယုံတာနော်တဲ့။ဆရာတို့သာပြောရင်ကျွန်တော်ယုံရင်မှယုံပါတဲ့။အဲ့ဒါကြောင့်လေသူတို့လက်တွေ့လည်းမြင်တယ်။နောက်သူတို့ကိုယ်တိုင်လည်းမြေပဲပင်တွေကို line နှုတ်ကြည့်တယ်။တွေးလိုက်တဲ့အတောင်တီတယ်ကွာသူတို့အားနေချက်ကဘလို့ဆိုတော့သူအဲ့မှာလေပြေးပြေးချာချာမြင်းသွားတာကွင်းထဲကိုလိုက်ပြီးတော့သူနှုတ်တာတပင်းချင်းနှုတ်ပြီးတော့ကြည်တာပေါ့နော်အားနေချက်ရှိတဲ့အပင်လည်းရှိတာပေါ့ဒါပေမဲ့တော်တော်များများဥမာ 70% လောက်ကအတောင်တွေအများကြီးများနေတဲ့ခါကျသူတို့ကောင်းကောင်းလက်ခံသွားတယ်အကြောင်းဆိုမြေပဲတောင်သူကသူတို့ဘလို့ဆိုတာသိနေတာဟုတ
်အကျိုးမြတ်ပို့ပြီးဖြစ်တွန်းအောင်မှန်ကန်တဲ့ဤပညာကိုသုံးဖို့လိုတာမို့ဒီဤပညာတွေကိုတောင်သူတွေလက်တွေသိလာအောင်လုပ်ပေးနေတယ်လို့လည်းပြောပါတယ်တောင်သူအများစုဟာစိုက်ပျိုးရာမှာတမယိုးချဤတွေနဲ့တင်လောက်ကင်နေကြတာမဟုတ်ဘဲစိုက်ပျိုးပြီးချိန်မှာလဲအချောက်ခံဆက်တို့ကြိတ်ခွဲဆက်တို့တုံးလာလို့အလေးအလွန့်နေအောင်လူဝင်အားနဲ့အချိန်ကုန်တက်တာအောင်စက်ကရီယာတွေနဲ့လုံနိုင်တဲ့ဤတွေရှိတာကိုသိပြီးမသိကြသေးပါဘူး
သမယိုးကြတွေပဲများတာပေါ့နော်ဟိုဘယ်နေရာကြီးကြီးဥမာစပားပဲကြီးကြီးပဲပဲကြီးကြီးပြောင်းပဲကြီးကြီးဒီထုတ်ကုန်တွေမှာသူတို့အနေနဲ့ mechanical drying ဆိုတဲ့အပိုင်းကိုတုံးတော့မတုံးရတဲ့အခါကျတော့သူ့ရဲ့6သိန်း6တိုက်တဲ့ကာလာအတွင်းမှာသူလူချင်းရဲ့အစူတက်ကိုရပြီးမှသာလေကုန်ပစ္စည်းတွေပျက်စီးတယ်ဆိုတဲ့အပိုင်းအင်မတန်နေသွားမယ်ဥပမာတော့စပားပေါ့နော်သူ့ခါမှာရိတ်ချွေစဲနေနဲ့လှုပ်လိုက်တဲ့အခါကျတော့ဒီတရအတွင်းမှာဟိုစပားက900နဲ့1000ကျားချက်ချင်းကိုဝုန်းနဲ့ကိုထွက်လာတဲ့ဒီစပားကို24နိုင်ပင်ပြည်ချာရ6နိုင်ဖို့လုံးမှဒါလေသူ့ရဲ့အရေးသွေးပိုင်းကအကောင်းဆုံးအခြေအနေကိုရမှာအော်ဒီတမယိုးကြနေနဲ့သွားလန်းလို့ကတော့စိတ်ချရတဲ့အစိုးရရောက်ဖို့ဆိုရင်3ရက်လောက်3နေလောက်ကိုတခြားလန်းရပါတယ်အဲလန်းတဲ့နေရာမှာစနစ်မကျလေသူ့အည်သွေးပိုင်းနဲ့အားနေချက်တွေရှိသေးအဲ့နေရာမှာသွားရီကျိုးမဲ့ကိစ္စအယောင်တွေပြက်မဲ့ကိစ္စမှုတွေပေါက်မဲ့ကိစ္စဒါတွေကဒီအချိန်တိုတွေမှာဖြစ်လာနိုင်တဲ့ပြဿနာတွေကဘာပြင်မှာစပကွန်ကခုတ်ထားတဲ့ခါကျတော့အတွင်းမိုက်မှာဘာဖြစ်လဲဆိုတော့ဘူးမတီချာမသိဘူးလေသမားလည်းမသိဘူးစက်ပိုင်လည်းမသိဘူးသူတို့အနေနဲ့ရောင်းရင်းဝယ်တာကြတော့ကဘာပြင်ဘီရောဆိုတဲ့စိတ်ရှိတဲ့ခါကျတော့မိမိရဲ့ကုတ်တုတ်ကုန်ရဲ့ရည်သွေးကို ကောင်းအောင်ကြိုးစားဖို့ဆိုတော့ဘယ်သူမှအာမထက်ကြဘူး။အဲ့ဒါကကြတော့ TV TV ဒီအားနဲ့ချက်တွေကကျွန်တော်တို့ဒီဆန်ဆယ်လောကမှာဒီအစပိုင်းနဲ့ကမကောင်းတဲ့ခါကျဒီအနောက်ပိုင်းမှာလည်းဘယ်လိုမှမကောင်းနိုင်တော့ဘူး။ဘလောက်ပဲကြိတ်ခွဲတဲ့ဆက်ကအကောင်းကောင်းတွင်းလာတဲ့ကုန်ကျန်းကအရင်သေးမကောင်းရင်ဘယ်လိုမှကောင်းကြအကြောင်းမရှိဘူး။ကြောင်းလာတဲ့ရိတ်သိမ်းစနစ်နဲ့အတူကျွန်တော်လိုင်ရောညီတွေဖြစ်ဖို့ကဒီအချောက်ခံဆက်တွေမတုံးလို့ကိုမရဘူးခင်ဗျ။ဒါကကျွန်တော်တို့တကယ်ကိုတွန်းတွန်းတိုက်တိုက်ကိုပြောနေရတာပေါ့နော်။
ခင်မီစိတ်ကြရတွေကိုသူ့နေရာနဲ့သူတုံးလာမယ်ဆိုရင်မှုတက်တာလို့စားသုံးသူအတွက်ချမ်းမကြီးထိခိုက်စေတဲ့အန္တရာယ်ဖြစ်နိုင်တာတွေကိုပါကာကွယ်နိုင်နေဆိုတာသိစေချင်တယ်လို့လည်းပြောပါတယ်
။ဒီစီးနံနေရာအဲ့ပိပိချာချာချောင်းတွေ့အောင်မလုပ်ရင်သူ့နောက်ဆက်တွဲကချမ်းမကြီးနဲ့ပတ်သက်တဲ့ပြဿနာတွေကြီးတာဥပမာအဖြစ်ကျွန်တော်တို့ဒီမြေယုတ်တီးပေါ့နော်။ဒါအညာမှာဆိုလို့ရှိရင်ဒီတိုင်းသဲပေါ်မှာပဲလှမ်းကြတယ်။အညာကတော့ဒါ၆၆တူးတူးဖြစ်တဲ့အခါကျတော့သဲပေါ်မှာလှမ်းနေပါပါကိုမချင်းကြဘူးတချို့ကြတော့လေတမန်နလင်းလိုဟာပြောမှာလှမ်းနေတချို့ကြပါပါလှမ်းတာတဲ့ထူထူလှမ်းတာများတယ်ကုံချင်းကများတဲ့ခါကျတော့သူတို့နည်းဒီမှုရောမှုရတယ်ဒါပေမဲ့အချိန်နဲ့အမျှသူကဘာဖြစ်လာလဲဆိုတော့အထဲမှာမှုတက်တဲ့ပြဿနာတွေကအများကြီးဖြစ်လာတယ်ဘာကြောင့်လဲဆိုတော့လှမ်းလိုက်ပြီဆိုရဲကွာဒီမြူတီးထဲမှာရှိတဲ့အဆူတက်ကအပြင်ကိုထွက်တယ်အပေါ်ပိုင်းကမေယောင်ကြီးရဲ့အားနဲ့ခြောက်ဖို့ရှိနေပေမဲ့သူ့အောင်မှာရှိတဲ့ဒီမြူတီးတွေကအထဲမှာဆူတက်လာတယ်အထက်ကရေတက်ကထွက်လာတဲ့ခါကျ condensation ဆိုတဲ့အထက်မှာအိုက်ပြီးတော့ဆိုးလာတယ်ဆိုးလာပြီးဆိုတာနဲ့အဲ့အထက်မှာကြီးတဲ့မြုပ်သီးတွေကအနည်းငယ်များမှိုတက်လာတာဒီမှိုကလူတွေကိုဒုက္ခပေးတဲ့ aflatoxin ဖြစ်နေတဲ့ခါကျတော့စားလို့ရှင်ပြဿနာတက်ပါမြုပ်သီးကုန်တယ်ဒီနေနဲ့လက်နဲ့တော့ကောက်တယ်ကောက်ပေမဲ့တူတူကူကူဟိုများများကောက်ပြီးများများအယောတွေများလေပဲလေအဲ့တော့တော်တော်ဆူဆူဝါးတော့ကောက်ပြီးတော့တောင်တန်လောက်ကျတော့ခြံထားခဲ့တာရှိတဲ့ခါကျတော့ဘာပဲပြောပြောကုန်သေးတယ်နီးနေရအယောတွေဆိုတဲ့ကိစ္စကိုစဉ်းစားတဲ့ခါကျတော့ဟိုတိတိယောက်မလုကြဘူးပေါ့နော်လုကြတော့ကျွန်တော်တို့စားတောက်နေတဲ့ဂျုံပစ္စည်းတွေမှာ safety ဆိုတဲ့ပြဿနာကတော်တော်လေးကြီးလာတယ်ပေါ့နော်နေလန်းနေဆိုတဲ့နေရာမှာများသောအားဖြင့်ကျွန်တော်တို့တိတလောက်ကတော့၅ရက်လောက်လှမ်းရတယ်ကျွန်တော်တို့အခုဆိုရင်ညစ်ပြီးကိုဒီ solar dryer တွေနဲ့မှထည့်ပြီးတော့လှမ်းလိုက်တဲ့ခါကျတော့အချိန်ကတော်တော်လေးကျုံသွားတယ်အထင်းနဲ့၄ရက်လောက်ဆိုရတဲ့သဘောရှိပါတယ်
ဒေါက်တာမျိုးအောင်ကျော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်။ဒေါက်တာမျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဉာဏ်ပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုအတန်လွှင့်ချိန်ပြည်ပချင်းမြန်မာစံတော်ချိန်ည7:00နာရီကနေ 17:00 နာရီထိလိုင်းဒိုမီတာ32နဲ့51တို့ကနေပြန်ပြီးတော့နားဆင်နိုင်ပါလေရှင်။ခုတောက်ကြနေညာပဲထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါမယ်ရှင်
။ American သမ္မတ Donald Trump က FBI ညွှန်ကြားမှူးအောင် James Comey ဟာအမျိုးသားလူမျိုးရေးအကြံပေး Michael Flynn ကိုဘဝပြောင်းလုပ်ခဲ့ပြီးတော့ဒီအတွေ့အကြုံတွေကိုစာအုပ်ရေးသားထုတ်ဝေရာကနေငွေကြေးအမျက်စွန်းတွေလည်းရခဲ့ကြောင်းဆွဆဲပြောဆိုပါရယ်။လွန်ခဲ့တဲ့နှစ်အတွင်း Trump နဲ့အဲ့ဒီအချိန်ကပြည်ထောင်စုစုံစမ်းစစ်ဆေးဘီရို FBI ညွှန်ကြားမှူး James Comey တို့တွေ့ဆုံခဲ့ကြတာရင်းနဲ့ပတ်သက်ပြီးတော့ကိုမေးရေးသားထားတဲ့မှတ်တမ်းတွေကြာတာပရင်းနေကပေါက်ကြလာခဲ့ပြီးတဲ့နောက် Twitter မှာ Trump ကအဲ့ဒီလိုရေးသားလိုက်တာပါကလင်ကချစ် James Comey ဟာမှတ်တမ်းမရာတွေကိုဖောက်ချလင်ညာခဲ့တယ်လို့ဘလို့မှမရေးသင့်ခဲ့တဲ့စာအုပ်အမျိုးအစားရေးသားထုတ်ဝေရာကနေငွေအမြောက်များရရှိခဲ့တဲ့တစ်ချိန်ထဲမှာပိုဂျိုကြီး Flynn ရဲ့ဘဝကိုဖျက်ဆီးနိုင်ခဲ့တယ်ဒါဟာ American Standard Bureau နဲ့ကန့်ညီရလားအဲ့ဒီလိုဖြစ်တဲ့လားကျွန်တော်တော့အဲ့လိုမထင်ပါဘူးလို့ Trump ကရေးသားခဲ့ပါတယ်American ဘဟုထောင်လိုင်း agency CIA ညွှန်ကြားမှု Mike Pompeo ဟာမြောက်ကိုရီးယားနိုင်ငံပျော်ရွှင်မှုကိုတက်ရောက်ပြီးတော့မြောက်ကိုရီးယားကောင်းဆောင် Kim Jong Un နဲ့လျှို့ဝှက်တွေ့ဆုံခဲ့တာဟာ American ပြည်ထောင်စုနဲ့မြောက်ကိုရီးယားထိပ်သီးစည်းမျဉ်းပွဲဖြစ်မြောက်စေရေးလိုအပ်တဲ့ဆောင်ရွက်ချက်တွေကိုလုပ်ကင်လိုက်တဲ့အကောင်းဆုံးလက္ခဏာဆောင်တဲ့သင်္ကေတဖြစ်တယ်လို့ကြေညာသူတွေကထောက်ပြကြပါတယ်။ Washington မှာတွေ့ဆုံမှု American သမ္မတ Donald Trump ရဲ့ဖိတ်ကြားချက်ကို Russia သမ္မတ Vladimir Putin အနေနဲ့လက်ခံဖို့ဆန္ဒရှိကြောင်း Russia နိုင်ငံရဲ့ဝန်ကြီး Sergey Lavrov ကပြောကြားလိုက်ပါတယ်။နိုင်ငံပိုင်သတင်းဌာန RIA Novosti နဲ့တွေ့ဆုံမိန့်ခွန်းအတွင်းပူတင်ဟာတွေ့ဆုံဆွေးနွေးပွဲအတွက်အစင်းသင့်ဖြစ်နေပြီလို့ဝန်ကြီး Lavrov ကပြောကြားခဲ့တာပါခင်ဗျာ
။ဧပြီလ20ရက်တောက်ကြနေညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါလိမ့်ရှင်။ View American တာရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ2440နဲ့51လိုင်းဒုတိယနိုင်ဝက်မှာလိုင်းလမီတာ190တို့ကနေပြီးတော့ဖန်ယူနိုင်နိုင်ကြပါတယ် VOE သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.
Welcome.